Welcome to the Voice of America in Burmese.
Mingla nana khema khmyar to ra shi a lu shwe lan chan mi ba sa yi lu American bi daw su myo lo Washington DC ga ni su mu gaung taw lai ba de BOE American tan Myanmar bai season ye 2018 khu ni mat la 28 ye bodu ni minute pe tan lwin season ni go dynamometer 38 do ne du BOE ye Facebook samin na phit de BOE Burmese news ga ni le တရရဲ့အခြေအနေတပင်းကြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မှုပြပါခင်ဗျာအခုနှစ်ဖက်စီစဉ်နေကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုမဆုမြတ်မှုနဲ့အတူကြေညာပေးပါပါဗြိတိန်နိုင်ငံမှာရုရှားတရှုံဟောင်းတဲ့သူ့သမီးတို့ကိုအာယွန်ကြောထိခိုက်စေတဲ့လက်နက်နဲ့တိုက်ခိုက်မှုမှာရုရှားနောက်ွယ်ကရှိနေတာသိကြပါတယ်လို့အမေရိကန်ကာကွယ်ဝင်ကြီးကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာတော့ဆယ်ယောက်မြောက်သမရကိုဒီကနေ့ဗုဒ္ဓဟူးနေ့မနေ့ဆယ်နှစ်မှာရွေးချယ်ကြတော့မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာကိုဆံမိုးဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဒီလိုနောက်ဆုံးရသတင်းတွေအပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
မင်းစရာမိခွန်းတစ်ခုဖြစ်လာတာကဘမတတ်မတော်ကတကယ်ပဲငင်းချမ်းကြီးလို့ချင်သလားငင်းချမ်းကြီးပြောပြီးတော့မှလောက်တာတမျိုးဖြစ်နေတယ်ယုံကြည်မှုတွေကမရှိ
တာဒါကတော့ကာဝေးဦးစီးချုပ်ဘူဂျုံမှုကြီးမင်းအောင်လိုင်းတက်မတော်နေစီအပြအခမ်းအနားမှာပြောကြားခဲ့တဲ့မိခွန်းနဲ့ပတ်သက်ပြီးတော့ပြပရောက်တဲန်းသားတွေရဲ့အမြင်တွေကိုစူးစီးတင်ပြထားတဲ့သတင်းလွှာတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်အဲ့ဒါပြင်မုတ်တုံရာသီနီးလာပြီးမှဘင်္ဂလားဒေ့ရှ်နေဆက်ဒုက္ခသည်စခန်းကဒုက္ခသည်တွေအတွက်နိုင်ငံတကာကဝိုင်းဝန်းကူညီကြဖို့ Amnesty International အဖွဲ့ကြီးကနှိုးဆော်လိုက်တဲ့အကြောင်းထိုင်းနိုင်ငံရောက်မြန်မာလူထုများတွေအချိန်မီမှတ်ပုံတင်နှံရေးဆောင်ရွက်မှုအခြေအနေမြောက်ကိုရီးယားခေါင်းဆောင်တရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့လားအဆရှိတဲ့သတင်းလွှာတွေကိုကြားကြရပါမယ်နောက်ပိုင်းမှာလည်းအင်္ဂါနေ့ညတရိုက်ဒီလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့ထိတ်တန့်ရောက်တဲ့နိုင်ငံတကာသတင်းတွေကိုဒေါက်တင်မျိုးတက်နဲ့မတ်စုမြတ်မှုကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ဗြိတိန်နိုင်ငံမှာရုရှားတရှုံဟောင်းတဲ့သူ့သမီးကိုစစ်သုံးအဆင့်အာယုံကြောထိခိုက်စေတဲ့လက်နက်နဲ့တိုက်ခိုက်မှုမှာရုရှားဟာနောက်ွယ်မှာရှိနေတာတိတ်ကိုသိလာပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျန်မက်တစ်ကပြောကြရင်ရုရှားရဲ့အန္တရာယ်ကြီးတဲ့ဗျံပရာလုပ်ရအတွက်ဝေဖန်ပြတ်တင်လိုက်ပါတယ်။ရုရှားတန်မှုတန်းတွေပြန်ပြီးပို့ခဲ့ရတဲ့ဒီဖြစ်ခဲ့ရတဲ့ဒီဖြစ်ရအတွက်အင်္ဂါနေ့မှာဝန်ကြီးမက်တစ်ကပင်တဂန်စစ်ဌာနချုပ်မှာသတင်းတောက်တွေအမိကိုဖြစ်ကြားခဲ့တာပါ။သမ္မတအင်ဂျူကလည်းနိုင်ငံပေါင်း25နိုင်ငံကသူတို့နိုင်ငံတွေထဲမှာတန်တမာလုံနဲ့ဗန်းပြပြီးထောင်လိုင်းရေးလုပ်တဲ့ရုရှားအရာရှိပေါင်း150လောက်ကိုနှင်ထုတ်ခဲ့ကြောင်းအင်္ဂါနေ့မှာပြောကြားခဲ့ပြီးအမေရိကန်အစိုးရလုပ်တယ်လို့နောက်ထပ်လှုပ်ဆောင်မဲ့နိုင်ငံတွေရှိလာမယ်လို့မျှော်လင့်ရကြောင်းလည်းပြောပါတယ်။ရုရှားပေါ်ဖိအားပေးနေတယ်လို့အမေရိကန်မဟာမိတ်တွေမိတ်ဆွေတွေလည်းအတူလက်တွဲဆောင်ရွက်ကြဖို့အားပေးတိုက်တွန်းကြောင်းသမ္မတအင်ယူပြောခွင့်ရဆာရာဆန်ဒါစ်ကပြောပြီးရုရှားရဲ့လုပ်ရက်ကိုဆန့်ကျင်ချဖို့အတွက်နိုင်ငံအများပြားကိုတောင်းဆိုလိုက်ပါတယ်။အင်္ဂါနေ့အစောပိုင်းမှာ NATO စစ်မဟာမိတ်အဖွဲ့ကရုရှားတန်မှုတန်း9ဦးနဲ့တခြား3ဦးကိုဖယ်ရှားလိုက်ကြောင်းကျညာခဲ့ပြီးတဲ့နောက်မှာအခုလိုသမ္မတအင်ဗျူနဲ့ပင်တဂန်ဌာနချုပ်တို့ကပြောကြားလိုက်တာဖြစ်ပါတယ်။ NATO အတွင်းမှူးချုပ် Jens Stoltenberg ကတော့ရုရှားရဲ့လုပ်ရက်အတွက်ဒီလိုအကျိုးဆက်တွေခံစားရမယ်ဆိုတာသိစေချင်တာမို့အခုလိုလုပ်တာလို့ပြောပါတယ်
။ဒီနေ့ကနေတော့ကမီးလောင်ကျွမ်းခဲ့တဲ့ရုရှားနိုင်ငံ Siberia ဒေသ Kemerovo မြို့ကိုသမ္မတ Vladimir Putin သွားခဲ့ပြီးမြဲတည်ဆုံးခဲ့သူတွေရဲ့မိသားစုဝင်တွေနဲ့တွေ့ဆုံခဲ့ခြင်းရှိတဲ့အပေါ်မှာမိသားစုတွေဝေဖန်နေကြပါတယ်။ဒီနေ့ကနေတော့က shopping center ကြီးတစ်ခုထဲမှာမီးလောင်ကျွမ်းမှုအတွင်းကလေးငယ်41ယောက်အပါအဝင်လူပေါင်း64ယောက်တည်ဆုံခဲ့ပါတယ်။ထိခိုက်ဒဏ်ရာရသူတချို့ကိုတော့သမ္မတပူတင်ဆေးရုံမှာသွားချိခဲ့ပေမဲ့တည်ဆုံသွားသူတွေရဲ့မိသားစုဝင်တွေကိုတွေ့ဆုံနှစ်သိမ့်တာမျိုးမလုပ်ခဲ့ပါဘူး။ဒီချိန်ထဲမှာပဲအခုလိုမျိုးအမြောက်အများတည်ဆုံခဲ့ရတဲ့မီးလောင်ကျွမ်းမှုနဲ့ပတ်သက်လို့တရားမျှတတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့တောင်းဆိုမှုတွေလည်းထွက်ပေါ်နေပါတယ်။မျိုးတော်ဝင်တဲ့ဒေတာရင်းခေါင်းဆောင်တချို့ယာရုကနေဆင်းပေးဖို့တောင်းဆိုမှုတွေလည်းရှိပါတယ်။မီးလောင်တဲ့နေရာမှာအရေးပေါ်ထွက်ပေါက်တွေပိတ်နေတာတောက်ခတ်ထားတာကြောင့်မီးကိုမြ мян ဆန်းဆန်းမနှိမ့်တက်နိုင်ခဲ့တယ်လို့ကယ်ဆယ်ရေးတွေအတွက်အခက်အခဲဖြစ်ခဲ့တယ်ဆိုတော့အသေးစိတ်အချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာပို့ပြီးတော့ဒေါသထွက်နေကြတာဖြစ်ပါတယ်။အရေးပေါ်သတိပေးစနစ်ကလည်းပြတ်နေခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။
2020သကောင်းဆင်းကောက်ရရမှာထရမ်အစိုးရအဖွဲ့ကထပ်ဖြည့်ပြီးမေးမြန်းဖို့ဆုံးဖြတ်ခဲ့တဲ့မေးခွန်းနဲ့ပတ်သက်ပြီးအင်္ဂါနေ့မှာလွှတ်တော်မှာဒီမိုကရက်တစ်နဲ့ရီပပ်ဘလစ်ကန်တို့သဘောထားကွဲလွဲခဲ့ကြပါတယ်။ဒီမေးခွန်းကြောင့်သကောင်းဆင်းရလဒ်ကိုထိခိုက်စေနိုင်တယ်လို့အစိုးရထောက်ပံ့နေတဲ့ဒေါ်လာသန်းပေါင်းများစွာအတွက်လည်းအပြောင်းအလဲတွေဖြစ်လာနိုင်တယ်လို့ဒီမိုကရက်တွေကပြောသလိုရီပပ်ဘလစ်ကန်တွေဘက်ကတော့ဒါကိုလက်တွေ့ကြတဲ့လှုပ်ရအဖြစ်ချီးကျူးပါတယ်။လာမယ့်သကောင်းဆင်းကောက်ရမှာနိုင်ငံတွင်းနေထိုင်သူ တိုင်းနိုင်ငံသားဖြစ်မှုအခြေအနေဆိုင်ရာမေးခွန်းကိုဖြေဆိုရမှာဖြစ်ကြောင်းတနင်္လာနေ့နောက်မှအမေရိကန်ဘဏ္ဍာရေးဝန်ကြီး Wilbur Ross ကကြေညာတာပါ။အမေရိကန်သံတမန်ရှင်ဌာနကဆယ်နှစ်တစ်ကြိမ်သံတမန်ရှင်ကောက်ယူနေတာမို့လာမယ့်2020မှာနောက်တစ်ကြိမ်ကောက်ယူမှာဖြစ်ပြီးဒီလိုကောက်ယူရမှာဘယ်မေးခွန်းမေးမယ်ဆိုတာစနေနောက်ဆုံးထားတတ်မှတ်ရမှာပါ။လူနည်းစုမဲပေးမှုဆိုင်ရာကာကွယ်ပေးဥပဒေအတွက်ပိုကောင်းအောင်အားဖြစ်နိုင်မှုနိုင်ငံသားဖြစ်မဖြစ်အချက်လည်းလိုတယ်လို့တရားရေးဌာနတိုက်တွန်းချက်ရဒီမေးခွန်းကိုထည့်သွင်းဖို့ရွေးတယ်လို့ဝန်ကြီး Ross ကပြောပါတယ်။နှစ်ပေါင်းတရာကျော်ကျင့်သုံးတဲ့ဒီလိချင်2050ကမှအပြစ်ပဲခံရဖြစ်ပြီးအခုပြန်ကျင့်သုံးမဲ့ဆုံးဖြတ်ချက်တွေလွှတ်တော်က Republican တွေကကြိုဆိုပေးမဲ့ Democrat Party ဝင်တွေကတော့ဒီမေးခွန်းဟာဆားရွက်ဆန္ဒမရှိတဲ့ရွှေ့ပြောင်းအခြေချသူတွေနဲ့နိုင်ငံသားမိသားစုဝင်တွေအတွက်စိတ်ပျက်စရာဖြစ်လာနိုင်မှာမို့တကောင်ရှင်းတယ်မမှန်မကန်ဖြေကြားမှုတွေနဲ့ရက်လက်ထိခိုက်စေနိုင်တယ်လို့ပြောပါတယ
် Washington မြို့တော်ဒဝိုက်ကစစ်တပ်နဲ့ထောင်လိုက်ရေးအစအဦးတွေရှိရာကိုမတင်ငါစရာအထောက်တွေပို့ခဲ့သူအမျိုးသားတယောက်ကိုဖမ်းဆီးခဲ့ပြီးတော့သူဟာအကြမ်းဖက်ဝါဒနဲ့ဆက်ဆံမှုရှိတယ်လို့တည်ထားသူမဟုတ်ဘူးလို့FBI ကပြောကြားလိုက်ပါတယ်မတင်ငါသူအသက်43နှစ်အရွယ်တန်ကွန်ဖမ်းဆိုသူကိုနိုင်ငံအနောက်ပိုင်းဝါရှင်တန်ပြည်နယ်ဒီ Everett မြို့ကသူ့ရဲ့နေအိမ်မှာတနင်္လာနေ့ညပိုင်းတုန်းကဖမ်းဆီးခဲ့တာဖြစ်ပါတယ် FBI ရဲ့ကြေညာချက်မှာအဲ့ဒီလိုဖော်ပြထားပါတယ်သူပါကြောင့်အခုလိုမျိုးမတင်ငါစရာအထောက်တွေပို့နေတယ်လဲဆိုတာမသိရသေးပေမဲ့အကြမ်းဖက်ဝါဒနဲ့ဆက်ဆက်မှုမရှိဘူးလို့လည်းပြောပါတယ်အထောက်တွေထဲမှာပောက်ကွဲပျက်စီးဆုံးရှုံးစေနိုင်တဲ့ပစ္စည်းတွေပါပြီးတော့ Seattle မြို့ကနေလူတယောက်ထဲကပို့နေပုံရတယ်လို့လည်း FBI ကြေညာချက်မှာပြောထားပါတယ်စစ်အခြေစိုက်စခန်းတွေဖြစ်တဲ့ဒီ Washington မြို့တော်တွေက Fort Magnet အခြေစိုက်စခန်းနဲ့မြောက် Virginia ပြည်နယ်တွေက Fort Belvoir စခန်းတွေအပါအဝင်ထောက်လှမ်းရေးနဲ့စစ်စခန်းတချို့စီကိုအထောက်6ထောက်ကျော်ပို့ခဲ့တာဖြစ်ပါတယ်ရှင်
View American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဘက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနေ့7နိုင်ကနေ9နိုင်အထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ဖမ်းယူနိုင်နိုင်ပါခင်ဗျာ။
VOA American တံကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာ10ရောက်မြောက်သမရသစ်ကိုဒီကနေ့ဗုဒ္ဓဖူးနေ့မနေ့10နိုင်မှာရွေးချယ်ကြတော့မှာဖြစ်ပါတယ်။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာပုံမှန်60ကာကြီးရနိုင်ငံတော်သမရကိုသမရရွေးချယ်တင်မြှောက်ရေးအဖွဲ့နဲ့ရွေးချယ်တင်မြှောက်ရမှာဖြစ်ပါတယ်။ပုံမှန်60ခါခွဲရအမျိုးသားလွှတ်တော်အစုအဖွဲ့ပြည်သူ့ပြည်လွှတ်တော်အစုအဖွဲ့နဲ့တက်မတော်သားလွှတ်တော်အစုအဖွဲ့စုစုပေါင်း3ဘွဲ့ကဒုသမရတယောက်စီတင်မြှောက်ပေးရမှာဖြစ်ပြီးပုံမှန်60ကာကြီးရဒုသမရတွေသမရရေးချင်းနဲ့ပြည့်စုံမှုရှိမရှိစစ်ဆေးပေးရမှာပါ။သမရဟောင်းဦးထင်ကျော်အနားယူခဲ့ပြီးတဲ့နောက်မတ်လ23ရက်နေ့မှာဒုသမရတစ်ဖြစ်နဲ့ရွေးချယ်ခဲ့တဲ့ဦးဝင်းမြင့်ကိုသမရရေးချင်းနဲ့ပြည့်စုံမှုရှိကြောင်းမတ်လ26ရက်နေ့ကြေညာခဲ့တာကြောင့်အခုဒုသမရ3ဦးဖြစ်တဲ့ဦးမြင့်ဆွေဦးဟန်ရီဗန်တီယိုနဲ့ဦးဝင်းမြင့်တို့တဲကတဦးကိုသမရအဖြစ်ရွေးချယ်ကြရမှာဖြစ်ပါတယ်။ဒုသမရ3ဦးကိုပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးကတပြိုင်တည်းလျှို့ဝှက်ဆန္ဒမင်းနဲ့ပြည့်ရမှာဖြစ်ပြီးမဲရည်အတွက်အများဆုံးရတဲ့သူကသမရပါ။ဒုတိယအများဆုံးရတဲ့သူကဒုသမရ1ဖြစ်ပြီးနောက်ဆုံးတယောက်ကဒုသမရ2ဖြစ်လာမှာပါ။2015နိုဗ ెంబర్ ထွေထွေရွေးကောက်ပွဲပြီး2016မတ်လပြည်ထောင်စုလွှတ်တော်မှာကျင်းပတဲ့နိုင်ငံတော်သမရရွေးချယ်တင်မြှောက်မှုမှာဦးထင်ကျော်ထောက်ခံမဲ့အများစုနဲ့သမရဖြစ်လာပြီးဒုသမရ1ဖြစ်ဦးမြင့်ဆွေနဲ့ဒုသမရ2ဦးဟန်ရီဗန်ဒီယူကတာဝန်ယူခဲ့ကြပြီးဦးထင်ကျော်နှုတ်ထွက်ခဲ့ထားတဲ့အလုပ်ရဲ့9ရက်အတွင်းမှာတော့ဒုသမရ1ဦးမြင့်ဆွေကခေတ္တသမရယာရူယူထားပါတယ်အခုနိုင်ငံတော်သမရရွေးချယ်တင်မြှောက်ပွဲကိုမတ်လ28ရက်မှာပြည်ထောင်စုလွှတ်တော်မှာရွေးချယ်ပြီးမတ်လ29ရက်မှာတော့ရွေးချယ်ခိုင်းနိုင်ငံတော်သမရအစ်ကကျန်းသစ္စာချိန်ဆပြီးပြည်သူတွေကိုပထမဆုံးမင်ကွန်းပြောကြရမှာဖြစ်ပါတယ်ဒုသမရ3ဦးရဲ့ကဦးဝင်းမြင့်ကိုရွေးချယ်ကြမယ်လို့အများကခံမှန်းနေကြတာပ
ါမြန်မာပြည်ကဒီပြည်သူတန်းနဲ့ချီကိုစိတ်ပြည့်အာရော့မျှော်လင့်ချက်ကင်းမဲ့နေစေတဲ့အမုံတရားမမျှတမှုနဲ့လူမျိုးရေးပဋိပက္ခဆိုတဲ့အဆိုင်ခဲတွေကိုဖယ်ရှားပစ်ဖို့အတွက် Vatican ဆိုင်ရာမြန်မာနိုင်ငံရဟန်းမင်းအမတ် Cardinal Charles Mambo က Easter သတင်းစကားထဲမှာတိုက်တွန်းထားပါတယ်ယေရှုခရစ်တော်ရှင်ပြန်ထမြောက်ခြင်းအထိတ်မှတ်ဆင်နွှဲကြတဲ့Easter ပွဲတော်အချိန်မှာဒီအဆိုင်ခဲတွေကိုဖယ်ရှားပြီးတော့မျှော်လင့်ခြင်းငြိမ်းချမ်းခြင်းနဲ့တရားဝါပြောခြင်းဆိုတဲ့အနာဂတ်အတွက်တပံထမြောက်ကြဖို့အတွက် Cardinal Bo ကတိုက်တွန်းထားတာဖြစ်ပါတယ် Easter ဆိုတာဟာကိုယ့်ရဲ့ပုဂ္ဂိုလ်ရင်းနဲ့ကိုနေထိုင်တဲ့ပတ်ဝန်းကျင်ကအဆိုင်ခဲအတားအဆီးတွေကိုဖယ်ရှားခြင်းဖြစ်တယ်လို့2018ခုနှစ် Easter သတင်းစကားထဲမှာဒီရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးလည်းဖြစ်တဲ့ Cardinal Bo ကအလေးအနက်ပြောထားပါတယ်မြန်မာနိုင်ငံတဲကပြည်သူတော်တော်များများဟာရက်ဆက်မှုကနေရတဲ့မြင်နိုင်တဲ့ဒဏ်ရာတွေရောမမြင်နိုင်တဲ့ဒဏ်ရာတွေပါရရှိထားတဲ့အတွက်ဒေါသနဲ့လက်တုံ့ပြန်ပြီးတော့ကုစားနိုင်ကြမယ်လို့ထင်ကြပေမဲ့ဒီလမ်းဟာယေရှုရွေးချယ်တဲ့လမ်းမဟုတ်ဘူး တီးခန့်ခြင်း၊ကျင်နာခွင့်လွှတ်ခြင်းနဲ့သာတုံ့ပြန်ခြင်းကိုအတူယူပြီးတော့ဒီအမုန်းတရားဆိုတဲ့အဆိုင်ခဲကိုဖယ်ရှားဖို့တိုက်တွန်းထားပါတယ်။တခါဒီဒုတိယအဆိုင်ခဲဖြစ်တဲ့တရားမမျှတမှုနဲ့ပတ်သက်လို့တော့နိုင်ငံတွေကစီးပွားရေးမမျှတမှုနဲ့အိမ်နီးချင်းနိုင်ငံတွေမှာဒီခက်သည့်ကျေးကျွန်းတွေအဖြစ်မလုံခြုံတဲ့ဘဝတွေမှာနေထိုင်နေကြရတာကိုထောက်ပြပြီးတော့ဒီမမျှတမှုအဆိုင်ခဲကြီးကိုဖယ်ရှားဖို့တိုက်တွန်းထားပါတယ်။တခါဒီတတိယဖြစ်တဲ့ပဋိပက္ခအဆိုင်ခဲနဲ့ပတ်သက်လို့တော့ပဋိပက္ခတွေကြောင့်မြန်မာပြည်သူတွေရဲ့ဂုဏ်သိက္ခာတွေကိုထိခိုက်ရတဲ့အတွက်ငြိမ်းချမ်းရေးသာလျှင်ရှေ့ဆက်သွားနိုင်မဲ့လမ်းဖြစ်တယ်လို့ကာဒနယ်ဘိုကပြောထားပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်စုမြတ်မလို့ပြောသွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။မြန်မာနိုင်ငံအတွင်းကသဘောထားကွဲလွဲမှုတွေကိုလက်နက်ကိုင်းပြီးတော့တောင်းဖို့မလို့တော့အတတော်တာကြောင့်နိုင်ငံရေးရာတွေ့ဆုံဖြည့်ရှင်းပြီးတော့အဖြေရှာမယ်ဆိုပြီးတော့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောဆိုလိုက်ပါတယ်။ညီညာရေးဆွေးနွေးတဲ့အခါမှာလည်းမဖြစ်နိုင်တာတွေကိုတောင်းဆိုနိုင်မယ့်အစားဖြစ်တင်တာတွေကိုညှိနှိုင်းတာကလက်တွေ့ကျတယ်လို့လည်း83နှစ်မြောက်တမရုံနေအခမ်းအနားမှာဗိုလ်ချုပ်မှူးကြီးကပြောကြားခဲ့ပါတယ်မြန်မာစစ်တပ်ရဲ့အခုလိုသဘောထားတွေနဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေဘက်ကဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုကိုကျော်အောင်လွင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
သဘောထားကွဲလွဲမှုတွေကိုလက်နဲ့ဆွဲကန်တောင်းဆိုဖို့မလို့အတော်တဲ့အတွက်နိုင်ငံရေးနည်းရတွဲဆုံဆွေးနွေးအဖြေရှာကြရမှာဖြစ်တယ်အဲ့ဒီလိုတွဲဆုံဆွေးနွေးအဖြေရှာတဲ့အခါမှာလည်းတိုင်းရင်းသားပြည်သူလူထုအားလုံးရဲ့လူလားချက်တွေကိုလက်တွေ့ကြကြအကောင်တွေဖော်ပြနိုင်မဲ့တဏ္ဍာရလိုပြစ်ခတ်တိုက်ခိုက်မှုရစရဲသဘောတူစာချုပ်National One Ceasefire Agreement NCA လမ်းကြောင်းကိုအခြေခံပြီးဆောက်ရဖို့လဲလိုအပ်မှာဖြစ်တယ်
။အဲ့တော့ကတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့မနေ့ကပြောခဲ့တဲ့မင်းကွန်းဒစိမ့်တစ်ပိုင်းမှာပထမဆုံးအမေရိကန်ပြည်ထောင်စုရောက်ရှမ်းစာပေနဲ့ယဉ်ကျေးမှုဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့အမြင်ကိုသိကြပါတယ်ခင်ဗျ။ငြိမ်းချမ်းရေးအတွက် NCA လို့ခေါ်တဲ့တနိုင်ငံလုံးပြစ်ခတ်ရရေးသဘောတူညီချက်လမ်းကြောင်းနဲ့သွားမယ်ဆိုတာလက်တွေ့မှာဖြစ်နေတဲ့ကိစ္စလို့ထင်ပါသလားခင်ဗျ
။ငြိမ်းချမ်းရေးဆွေးနွေးမယ်ဆိုလို့ရှိရင် NCA တွေလက်မှတ်ထိုးစရာတောင်းမလို့ဘူး။ပမာတမတော်ကနေပြီးတော့စစ်ပွဲရက်ပြီးမတိုက်တော့ဘူး NCA မှာရေးထားတဲ့တို့ရဲ့အချက်အလက်တွေကအများကြီးရှိတယ်တချို့ကကျွန်တော်တို့တိုင်းရင်းသားလက်နက်ကင်တွေအနေနဲ့မလိုက်လျောနိုင်တာရှိတယ်ဆိုတော့အဲ့ဒါကိုတို့အခုညှိနေကြတာဘယ်လိုမှညှိလို့မရဘူးလက်နက်ကင်အဖွဲ့အခုခုနှစ်ဖွဲ့တောင်ရှိသေးတယ်လက်မမထိုးတာဆိုတော့အဲ့ဒီ NCA ကိုပဲစောင့်ပြီးတော့မှငင်းချမ်းရေးဆွေးနွေးမယ်ဆိုလို့ရှိရင်အတော့ကိုခက်မယ်ဒါကြောင့်မို့ကျွန်တော်ထင်တာက NCA ကိုအတိအကမထားပဲနဲ့တကယ်ပဲငင်းချမ်းကြီးကိုလိုလားတယ်ဆိုလို့ရှိရင်ဗမာတပ်မတော်အနေနဲ့ကစစ်ပွဲကိုရပ်လိုက်ုံပဲစပြီးဆွေးနွေးပါအဲ့ဒါဆိုရင်တော့ငင်းချမ်းကြီးရဖို့ပိုပြီးမှလွယ်မယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဗြိတိန်နိုင်ငံလန်ဒန်မြို့က KNO ကချင်မြို့သားအစည်းအရုံးရဲ့ထွေထွေတွင်မှုကမ်ဖာစာတမ်းရဲ့အမြင်ကိုလည်းသိပြစေ NCA လမ်းကြောင်းဆိုတာတကယ်တမ်းမှာအလုတ်ဖြစ်မဲ့လမ်းကြောင်းဟုတ်မဟုတ်ဘယ်လိုထင်ပါလဲခင်ဗျာ
ဒီပြောတဲ့NCA လမ်းကြောင်းဆိုတာတိုင်းဒါရီအားလုံးလက်နဲ့ချပြီး2008ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းတွားရမယ်ဆိုတော့ရာဇတန်ပေးတယ်လို့ပဲကျွန်တော်အမျိုးယူဆရတယ်ခင်ဗျလက်နဲ့မချလို့ရှိရင်ဒီကတော့ဆက်တိုက်မယ်ဆိုတော့ရာဇတန်ပေးတဲ့အမျိုးကျွန်တော်တုံ့ပြန်မိပါတယ
်တချို့လက်နဲ့ကန်တိုင်းဒါအဖွဲ့တွေဆိုလို့ရှိရင်မြန်မာစစ်တပ်နဲ့ပြည်ပြည်လေးလေးဖြစ်နေတာကိုကျွန်တော်တွေ့ရပါတယ်နေတုန်းကဆိုလို့ရှိရင်တပ်မတော်နေခန္ဓာကိုလာတက်တဲ့တိုင်းဒါအဖွဲ့တွေလည်းရှိပါတယ်ဆိုတော့ဒီအဖွဲ့တွေကမြန်မာစစ်တပ်ကိုလက်နက်ချရတယ်ဆိုတဲ့သဘောလားအခုဆက်ပြီးတော့တိုက်နေကြတဲ့အဖွဲ့တွေကရောလက်နက်ချဖို့ဆိုတာမဖြစ်နိုင်ဘူးလားခင်ဗျအ
ဲမရှိနိုင်ပါဘူးဘာဖြစ်လို့ဆိုရှင်ကျွန်တော်တို့ကလက်နက်ကင်တယ်ဆိုတာကျွန်တော်တို့ရဲ့ကြတိရထိုက်တဲ့ဒန်တူညီတူခွင့်ရေးကိုကျွန်တော်တို့မရလို့တိုက်ခိုက်နေခြင်းဖြစ်ပါတယ်ကြတိရထိုက်တဲ့ဒန်တူခွင့်ရေးကိုရဖို့ဂရန်တီလုပ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြတ်သန်းမနိုင်ဘူးဆိုလို့ရှင်တော့ဒီပေါ်ကအခုအတိတ်ခရစေးနေမယ်လေမနေ့ကပြန်တိုက်နေရမယ်ပုံရှိပါတယ်ခင
်ဗျာမြန်မာစစ်တပ်ကအခုလိုမျိုးငြင်းငြင်းရဲလိုလားတဲ့သဘောတွေကိုပြောနေတယ်ဆိုပေမဲ့လည်းတစ်ဖက်မှာကတိုက်ပွဲတွေကဆက်ပြီးတော့ရှိနေပါတယ်ဘာသဘောနဲ့အခုလိုမျိုးဖြစ်နေတယ်လို့ထင်ပါလဲခင်ဗျာဆရာဆိုင်ထွေးမောင
်အဲ့ဒါအတိတ်ကပြဿနာပဲသူတို့ကငင်းချမ်းရေးလိုချင်လို့လည်းပြောတယ်အပြစ်ရက်မယ်လို့လည်းပြောတယ်ဒါပေမဲ့အခုလည်းဆက်တိုက်နေတယ်ပူပြီးတိုက်တယ်ပူပြီးဆိုးလာတာတွေ့တယ်သူတို့ကဒါကိုကြည့်ချင်းအားဖြင့်မေးစရာမေးခွန်းတစ်ခုဖြစ်လာတာကဗမာတပ်မတော်ကတကယ်ပဲငင်းချမ်းရေးလိုချင်သလားငင်းချမ်းရေးပြောပြီးတော့မှလောက်တာတမျိုးဖြစ်နေတယ်ယုံကြည်မှုတွေကမရှိကြတော့ဘူးတိုင်းရင်းသားတွေအနေနဲ့လည်းဗမာတပ်မတော်အပေါ်မှာယုံကြည်မှုမရှိတော့ဘူ
းဗိုလ်ချုပ်မှူးကြီးရဲ့မိန့်ခွန်းထဲမှာငင်းချမ်းရေးအတွက်မဖြစ်နိုင်တာတွေကိုမတောင်းဆိုကြဘူးလေသူကတိုက်တွန်းထားပါတယ
်ငင်းချမ်းကိစ္စဆွေးနွေးရတဲ့အခါမှာမဖြစ်နိုင်တာတွေကိုတောင်းဆိုပြီးအချိန်ဆွဲနေမြတ်စာဖြစ်သည့်ဖြစ်တဲ့ဓာတ်တွေကိုအရှိမျော်တွေးညှိနှိုင်းထားတာကပုံမှန်လက်တွေ့ဆန်းကြမှာဖြစ်တယ်
ဘလို့သဘောရပါလေခင်ဗျကမ်ဖာစာတမ်းမဖြစ်နိုင်တာကိုတောင်းဆိုရဆိုတော့ဘာကိုပြောချင်တယ်လို့ထင်ပါလဲ
မဖြစ်နိုင်တာကိုတောင်းဆိုတယ်ဆိုတဲ့ဟာကပြည်သူလူထုနဲ့ကျွန်တော်ဒီတိုင်းဒါတနက်ကန်အဖွဲ့အစည်းတွေအားလုံးကတော်တော်ကိုနိုင်ငံရေးကနေဆက်သွားဖို့အမျိုးသားနိုင်ငံရေးကိုဆက်လက်ပြီးမှမလုပ်နိုင်အောင်တောင်းဆိုတာမျိုးမဖြစ်စေချင်တဲ့သဘောနဲ့သူကမဖြစ်နိုင်တာကိုတောင်းဆိုရလို့ပြောတယ်ဒါကျွန်တော်ယူဆရပါတယ်ခင်
ဗျဟုတ်ကဲ့တိုင်းရင်းသားတွေဘက်ကတောင်းဆိုချက်တွေဆိုတာကမဖြစ်နိုင်တာတွေကိုတောင်းဆိုနေကြတာလားခင်ဗျဆရာဆိုင်ထွေးမောင
်တိုင်းရင်းသားတွေတောင်းဆိုနေကြကဘာလဲဆိုလို့ရှိရင်တန်းတူညီညီမအခွင့်အရေးပေးဖို့အကိုပိုင်တို့လက်မှုပေးဖို့ကိုပိုင်အုပ်ချုပ်မှုပေးဖို့ကိုပိုင်စီမံခန့်ခွဲမှုပေးဖို့အဲ့ဓာတွေကိုတောင်းဆိုတာပါအထူးသဖြင့်အတိတ်ကတောင်းဆိုနေကြတာကတခုပဲ Federal Democracy ဖွဲ့စည်းဖို့ဒီ Federal တောင်းဆိုနေတာကိုမဖြစ်နိုင်ဘူးလားမပေးနိုင်ဘူးလားပိုသွားပြီလားဆိုတော့ပြန်စဉ်းစားတဲ့အခါမှာသူတို့ပဲတဘောတူတာပဲ Federal Democracy နိုင်ငံတည်ထောင်မယ်ဆိုတော့အခုတောင်းနေတဲ့ Federal တည်ထောင်ဖို့အတွက်ဆွေးနွေးဖို့ရန်တောင်းဆိုနေတာမဖြစ်နိုင်တာကိုတောင်းဆိုနေတယ်လို့ပြောနေသလားသူဆိုလိုတာက Federal ဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့ Federal ကိုတောင်းဆိုနေတာအလကားပဲအချိန်ပဲကုန်တယ်တောင်းမနေနဲ့တော့လို့ပြောချင်တာလား
ဟုတ်ကဲ့ရှမ်းစာပေနဲ့ယဉ်ကျေးမှုဖွဲ့ကဒေါက်တာဆိုင်ထွေးမောင်နဲ့ KNO ကချင်မျိုးသားစီယုံကခန့်ဖာဆာဒန်ကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကျောင်းလွင်တင်ပြသွားတာဖြစ်ပါတယ်အခုတော့ဒုက္ခတွေညာအရေးဆက်ပါမယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဩဂုတ်လကဖြစ်ပွားခဲ့တဲ့ပြည်ပခါကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ Cossack Bazaar ဒုက္ခတွေစခန်းမှာထွက်ပြေးခိုလုံနေကြတဲ့ရူဟင်ဂျာဒုက္ခတွေ6သိန်းကျော်လို့အတွက်မုတ်တုံရာသီရောက်လာနေပြီမို့နိုင်ငံတကာကဝိုင်းဝန်းကူညီကြဖို့ Amnesty International အဖွဲ့ကြီးကအင်ကာနေ့မှာတိုက်တွန်းလိုက်ပါတယ်Washington DC မှာရှိတဲ့ George Washington တက္ကသိုလ်မှာရိုဟင်ဂျာဒုက္ခသည်တွေအရေးမှတ်တမ်းတင်ထားတဲ့ရုပ်ရှင်ပြသပွဲအပြီးမှာ AI အဖွဲ့ကြီးကအခုလိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။အကြောင်းစုံကိုဒေါ်လှလက်တန်းကပြောပြပေးပါလိမ့်မယ်
။အသေးထားခဲ့တဲ့မြန်မာမွတ်စလင်လူနည်းစု Left for Death မြန်မာ Muslim Minority ဆိုတဲ့မှတ်တမ်းတင်ရုပ်ရှင်ကို Washington DC ရှိ George Washington တက္ကသိုလ်မှာမလ29ရက်နေ့ကပြသခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေစတင်နေချိန်မှာဒီကမ်ပိနေရှိရူဟင်ဂျာမွတ်စလင်တွေပေါ်2012ခုကစလို့လူအများပြားတည်ဆုံခဲ့တဲ့ရခိုင်ဗုဒ္ဓဘာသာနဲ့ရူဟင်ဂျာမွတ်စလင်တွေကြားပဋိပက္ခအပြီးရူဟင်ဂျာဒုက္ခသည်တွေတောင်းနေချီကစင်းရဲစွာစခန်းတွေမှာနေခဲ့ကြရတဲ့အကြောင်းနဲ့နောက်ပိုင်းရူဟင်ဂျာတွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့ Human Rights Watch လူခွင့်ရေးအဖွဲ့ကအမိတက်တဲ့တိုက်ခိုက်မှုတွေဖြစ်ပွားပြီးရူဟင်ဂျာတောင်းနေချီကမြန်မာနိုင်ငံကနေထွက်ပြေးခဲ့ကြရမှာဒေတာတွင်ပြဿနာဖြစ်ပေါ်ခဲ့တဲ့အကြောင်းနှင့်ရက်စစ်တွေလူကုန်ကူးမှုဒဏ်ကိုလည်းခံခဲ့ရတဲ့အကြောင်းရိုက်ကူးပြသထားတာဖြစ်ပါတယ်။ဒိုအင်ဂျာဒုက္ခသည်တွေမှတ်တမ်းတင်ရုပ်ရှင်ကို Gallery 102လို့ခေါ်တဲ့အမှုပညာတရုတ်ဖော်အစီအစဉ်က The World Watches ကဘာကစောင့်ကြည့်နေတယ်ဆိုတဲ့လှုပ်ရှားမှုတစ်စီးတစ်ပိုင်းဖြစ်ပြသခဲ့တာဖြစ်ပါတယ်။ဒီမှတ်တမ်းတင်ရုပ်ရှင်ပြသပြီးအပြန်အလှန်ဆွေးနွေးပွဲတစ်ရက်ကိုကျင်းပခဲ့ရမှာပင်တိုင်ဆွေးနွေးခဲ့ကြသူတွေထဲမှာAmnesty International ကပြည်ပခရေးရာအစီအမြင်အကြံပေးပုဂ္ဂိုလ် Matthew Wells လဲပါဝင်ပါလေ။သူက Cox's Bazaar မှာ Ranger 6သိန်းကျော်တို့ဟာမုတ်တုံရာသီကျရောက်လာတော့မှဖြစ်တဲ့အတွက်စိုးရင်ကြောင်း VOA Bangladesh ဌာနကိုပြောခဲ့ပါလေ
။ Now have more than 670,000 men, women and children who have fled from Myanmar to Bangladesh.
အခုမြန်မာနိုင်ငံကနေ Bangladesh ဘက်ကိုဩဂုတ်လ25ရက်နေ့ကစပြီးတော့ထွက်ပြေးလာခဲ့တဲ့ Ranger ကလေးအမျိုးသမီးနဲ့အမျိုးသားဒုက္ခသည်ပေါင်း6,900ကျော်ရှိနေပြီးတော့အရင်နှုန်းကရောက်နေတဲ့ရိုဟင်ဂျာတွေနဲ့ပေါင်းမယ်ဆိုလို့ရှိရင် Cox's Bazaar ဒေသမှာရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်မှာရောက်နေတော့လူသားချင်းစာနာမှုလိုအပ်ချက်တွေကကြီးမားလာပါတယ်။တောက်သုံးရေသန့်ရရှိရေးကျန်းမာရေးပြည်သူဆောင်ရှောက်မှုစတာတွေနဲ့ပတ်သက်ပြီးတော့လှုပ်ဆောင်စရာတွေလည်းအများကြီးရှိနေပါတယ်။အထူးသဖြင့်မုတ်တုံမိုးရသည်ကကြောက်ချိန်နီးလာပြီဖြစ်လို့အခြေအနေတွေကိုပို့ပြီးတော့စိုးစိမ်နေပါတယ်။အဲဒါကြောင့်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဘင်္ဂလားဒေ့ရှ်မှာမိုးရသည်ကြောင့်လူသားချင်းစာနာမှုဘေးဒုက္ခကြီးချင်းနေထပ်ပြီးတော့မဆိုးရလေအောင်အေးအေးဆောင်ရွက်မှုတွေကိုထပ်ပြီးတော့လှုပ်ဆောင်ရမှာဖြစ်ပါတယ်
။ဒါအပြင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအာဏာပိုင်တွေကြားဒူအင်ဂျာဒုက္ခသည်တွေဌာနပြန်လည်ခံရေးအစီအစဉ်စတင်လှုပ်ဆောင်နေပြီဖြစ်ပေမဲ့လို့လေစိုးရိမ်မကင်းဖြစ်မှုတွေရှိတဲ့အတွက်ကြောင့်အချိန်မတန်သေးဘူးလို့လေသူကအခုလိုပြောပါတယ
်။ The idea of repatriation right now is very premature. There are still Rohingya who are crossing.
လက်ရှိမှာရိုဟင်ဂျာတွေကိုဌာနပြန်ပို့နိုင်ရေးအချိန်မကျသေးဘူးလို့ကျွန်တော်ထင်ပါတယ်ဖေဖော်ဝါရီလတုန်းကကျွန်တော်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့အချိန်မှာပဲမြန်မာနိုင်ငံတွေကနေပြီးတော့ထွက်ပြေးလာတဲ့သူတွေရှိနေတာကိုတွေ့ခဲ့ရပါတယ်အဲဒါကြောင့်မြန်မာနိုင်ငံမှာအခွင့်အရေးချိုးဖောက်မှုတွေရှိနေဆဲဖြစ်ပါတယ်မြန်မာစစ်တပ်ကလူတွေကိုအငတ်ဘေးကြုံအောင်လုပ်တဲ့အထောက်အထားတွေကျွန်တော်တို့မှာရှိပါတယ် ဒါကြောင့်မဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုသူတို့တွေထွက်ပြေးနေကြတာပါထွက်ပြေးနေကြတဲ့သူတွေရှိနေတဲ့အပြင်ကိုချိုးဖောက်မှုတွေပါဆက်ပြီးတော့ရှိနေလို့ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးဟာအချိန်မတန်သေးပါဘူးအကြမ်းဖက်မှုဖြစ်ပွားနေတဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့လိုပါတယ်ခွဲခြားဆက်ဆံမှုတွေရှိနေတာကြာပြီဖြစ်တယ်လို့ပြီးခဲ့တဲ့6လ9လအတွင်းမှာစစ်တပ်ကကျူးလွန်တဲ့သူတွေကိုအပြစ်ပေးအေးအေးယူတာမတွေ့ရသေးပါဘူးအဲ့ဒါတွေကိုအေးအေးယူမှပဲရိုဟင်ဂျာတွေဘေးကင်းလုံခြုံစွာနဲ့ပြန်နိုင်ရေးကိုစဉ်းစားနိုင်မှာပါ
မုတ်တုံရသည်ကြာရောက်လာကနီးပြီဖြစ်တဲ့အတွက်ကြောင့်ရိုဟင်ဂျာဒုက္ခသည်တွေရေးအကူအညီပေးဖို့နိုင်ငံတကာကို Amnesty International ကြီးကအခုလိုအကူအညီတောင်းခံနေချိန်မှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကတော့ Cox's Bazar မှာရိုဟင်ဂျာဒုက္ခသည်တွေပြစ်ချက်နေပြီးနိုင်ငံခြားဌာနပို့နိုင်မဲ့အစီအစဉ်ဟာလည်းကြန့်ကြန်နေတဲ့အတွက်ကြောင့်ပြည်မနဲ့22မိုင်အကွာမှာရှိတဲ့ဘန်ဆာချားလို့ခေါ်တဲ့ကျွန်းမှာအိုးအိမ်အစ်စ်တွေဆောက်လုပ်ပေးကမုတ်တုံမိုးတံခံနိုင်အောင်လို့လေပြင်ဆင်ဖို့ဘင်္ဂလားဒေ့ရှ်ကစီစဉ်နေကြောင်းခမန်းကြီးဒေါ်လာတန်220ကျပွဲရှိတဲ့ကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနပြည်နယ်ရေးဝန်ကြီးမိုဟာမက်ရှာရာအာလမ်ကတောက်ချန်နေကသတင်းမီဒီယာကိုပြောခဲ့ပါတယ်။ကုလသမဂ္ဂကတော့ဒုက္ခသည်များအတွက်အရေးပေါ်အကူအညီငွေဟာဒေါ်လာ950တန်းလိုအပ်နေတယ်လို့တိကျမြစ်တာရက်ခံထားပါတယ်ရှင်
။ဒေါ်လာလာတန်းရဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ထိုင်းနိုင်ငံဘက်ကိုကြည့်အောင်ပါ။ထိုင်းနိုင်ငံမှာအလုပ်ရှင်တဲ့နိုင်ငံသားအလုပ်သမားတွေမတ်လကုန်နောက်ဆုံးထားပြီးတော့တရားဝင်စီးရင်တင်သွင်းဖို့အတွက်ရက်ပိုင်းနာလူရောတဲ့အချိန်ရောက်လာပြီမဲ့လာရောက်စီးရင်ပြေးကြတဲ့သူတွေများပြားနေပါတယ်တချို့လည်းအလုပ်သမားတွေကညှအိပ်ပြီးတော့စောင့်နေကြရတာကြောင့်ထိုင်းနိုင်ငံဘက်မှာတော့လုပ်ငန်းရှင်တွေအွန်လိုင်းကနေစီးရင်ပြေးသွင်းနိုင်ဖို့အတွက်စီစဉ်ဆောင်ရွက်နေပြီလို့သိရပါတယ် VOA ထိုင်းချီစိုက်သတင်းတောက်မတ်အေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ထိုင်းနိုင်ငံအတွင်းမှာနိုင်ငံသားသားအလုပ်သမားတွေကိုအလုပ်ခန့်အပ်နိုင်ရေးအတွက်အလုပ်ရှင်ကအလုပ်သမားတွေပါမှတ်ပုံတင်စီရင်ပေးသွင်းရမယ့်နောက်ဆုံးရဲ့နီးလာတာနဲ့အမျှအလုပ်သမားကိစ္စတွေကိုလှုပ်ဆောင်ပေးနေတဲ့စင်တာတွေမှာအလုပ်သမားတွေနှစ်ည၃ညအထိလမ်းဘေးတွေမှာညအိပ်ဆောင်ရတဲ့အခြေအနေတွေဖြစ်လာတာပါဒီအတွက်အလုပ်သမားတွေအနေနဲ့ဒုက္ခတွေပိုများလာနေကြောင်း EAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပြပါတယ်
တချို့ဆိုနှစ်ညအိပ်တချို့ဆို၃ညအိပ်အနည်းဆုံးတညအိပ်တစ်ရက်တညရင်းတော့ဆိုရင် one stop service center တွေကမနက်ဝင်နဲ့ညအလုံးစုံမိုးချုပ်စင်တာတွေတက်တက်ပေါ့။ပြန်ဒီခုအဲ့လိုမဟုတ်ဘူး။မနက်စိုးကြီးလာတဲ့အိပ်ညတဲ့အိပ်နောက်ရက်လည်းထပ်အိပ်နောက်ရက်နေ့လည်းဒါမှမဟုတ်ညနေအဲ့လိုမျိုးမှရပြီးတော့လူသမားတွေကခက်ခဲလေးဖြစ်ပုံတာပေါ့မှာ။အဲဒီလူသမားတွေနေတိုင်းဝင်နေတက်တန်းတိုးဖို့တော့က2020ခုရဖို့တော့က one stop service center တွေမှာဒီပွဲသားတွေတောင်းတောက်ပေးပြီးတော့လမ်းဘေးမှာဖြစ်သလိုအိပ်နဲ့ခက်ခဲနေနဲ့လုံနေရတာပေါ့တက်တန်းတိုးတာ။အဲ့တော့အဲ့ဒါနှစ်ဖက်နိုင်ငံအစိုးရဒီ policy ချတာတွေမှာကျွန်တော်တို့ဆုံးဖြတ်ချက်တွေအမှားတွေချတဲ့အတွက်အပြည့်ဆိုတော့31ရက်3လ2020မှာတပြင်းကြီးတက်တန်းကုန်ကုန်နဲ့စနစ်ကြီးကိုလုတ်ပလိုက်တော့ဒီလိုကမားတွေတိန်းနဲ့ချီမဟုတ်တန်းနဲ့ချီပြီးတော့ကုန်တော့လုတ်မားတွေကုန်တော့ခွာရောက်ကုန
်တရက်ကိုအလုတ်သမား3000သာစီရင်ပေးသွင်းဖို့တတ်မှတ်ထားတဲ့အတွက်နောက်ဆုံးရက်မတ်လ31ရက်နေ့ထိစီရင်ပေးထားကြတဲ့အလုတ်သမားတွေပြည့်နေပြီဖြစ်တာကြောင့်မတ်လ29ရက်နေ့မှာတော့ထိုင်းအလုတ်သမားရေးဌာနကနေ online စနစ်နဲ့သုံးပြီးလုပ်ငန်းရှင်တွေစရင်ပေးသွင်းကြဖို့အတွက်စီစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းကိုလည်းကိုရဲမင်းကဆက်ပြောပြပါပါတယ်
။ကျွန်တော်တို့ဒီ time back ကတော့အဲ online စနစ်နဲ့လူရှင်တွေနာမည်စင်းတွေပေးခိုင်းထားမယ်။နောက်ပြီးရင်ဖြည်းဖြည်းချင်းလုပ်ဖို့ရောမယ်ဆိုပြီးတော့ပုံစံတစ်မျိုးနဲ့ထွက်လာတော့တွေ့ရတယ်။လူကတကယ်မမီတော့ဘူးဆိုတာသူတို့ကောင်းကောင်းသိနေပြီလေ
။ထိုင်းနိုင်ငံတွင်းမှာအလုပ်လုပ်ကြနေကြတဲ့မြန်မာလူသမားတွေအနေနဲ့နှစ်နိုင်ငံအစိုးရတွေထုတ်ပေးနေတဲ့လက်မှတ်ပေါင်းစုံကိုလှုပ်ဆောင်နေရတာကြောင့်ငွေကုန်ကြေးကျများနေတဲ့အပြင်ပွဲစားတွေကအဆက်မတန်ငွေကြေးတောင်းခံပြီးလှုပ်ဆောင်နေတာတွေလည်းရှိနေတာပါဒါအပြင်အထောက်အထားပြည့်စုံအောင်အခုလိုမျိုးသတ်မှတ်ရအတွင်းပြီးစီအောင်လုပ်နေရတဲ့အတွက်လည်းညအိပ်ဆောင်ပြီးလုပ်နေရတဲ့အခြေအနေတွေဖြစ်လာတာပါဒီကိစ္စကိုနိုင်ငံအစိုးရတွေကဖြေရှင်းပေးဖို့အတွက်စ조사နေပြီးမလ28ရက်နေ့မှာတော့မြန်မာလူသမားဝန်ကြီးထိုင်းနိုင်ငံကိုလာရောက်ဖို့ရှိနေတယ်လို့လည်းသိရပါတယ်ရှင်
မအေးမှာပြောပြသွားတာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုဆက်ချင်ပါတယ်တရုတ်နိုင်ငံဘီဂျင်းမြို့တော်စီကိုမြောက်ကိုရီးယားခေါင်းဆောင်ဒါမှမဟုတ်ရင်မြောက်ကိုရီးယားထိပ်တန်းကိုယ်စားလှယ်တွေတွားခဲ့တယ်ဆိုတဲ့သတင်းတွေတော်တော်လေးထွက်ပေါ်နေပေမဲ့တရုတ်အစိုးရကတော့အင်္ဂါနေ့ကုန်းနဲ့အထိဒီသတင်းပတ်နဲ့ပတ်သက်လို့တစုံတရာပြောကြားခြင်းမရှိပါဘူးတကယ်တားလက်ရှိမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်တွားခဲ့တယ်ဆိုရင်သူနဲ့တောင်ကိုရီးယားသမ္မတအမေရိကန်သမ္မတတွေနဲ့တွေ့ဆုံမှုရှိနေချိန်မှာထူးခြားတဲ့တန်တမာရေးတိုးတက်မှုလို့လည်းသုံးသပ်နေကြပါတယ်။ဘေကျင်းနဲ့ဆိုးမျိုးတော်တွေမှာရှိနေကြတဲ့ VOA သတင်းတောက် BOI နဲ့ Brian Pedano ပြပူထားတဲ့သတင်းတွေကိုမတ်စုမြတ်မုံကအစုစည်းပြီးတော့တင်ပြပေးထားပါတယ်။နားဆင်ပါ
။မြောက်ကိုရီးယားအစိုးရကိုယ်စားလှယ်အဖွဲ့ဘေကျင်းမြို့တော်ကိုခေတ္တလာရောက်ပြီးတရုတ်ကောင်ဆောင်တွေနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေပို့ပြီးတော့ကြဲကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်။ အင်္ဂါနေ့နေ့လယ်ပိုင်းကရဲဆိုင်ကယ်တွေခြံရံထားတဲ့မော်တော်ယာဉ်တန်းကြီးဘေကျင်းဘူရာရဲကိုသွားခဲ့ပြီးတော့ဆန်တက်လောက်အကြာအမဲရောင်လင်မိုဇင်ကားတစ်စင်းလုံခြုံရေးအပြည့်နဲ့ဘူရာရဲဝင်သွားခဲ့ပါတယ်ဘူရာယုံကိုလည်းအများပြည်သူကိုဝင်ခွင့်မပေးဘဲပိတ်ထားခဲ့တဲ့အတွက်မြောက်ကိုရီးယားကောင်းဆောင်တွေတရုတ်နိုင်ငံထဲကနေပြန်ထွက်သွားတာဆိုတဲ့သတင်းတွေပို့ပြီးတော့ထွက်ပေါ်ခဲ့ပါတယ်မြောက်ကိုရီးယားကောင်းဆောင်ဟောင်းအရင်တရုတ်နိုင်ငံကိုလာရင်စီးလာလေရှိတဲ့အစိမ်းရောင်ယထားနဲ့စင်တူယထားတစ်စင်းဘေကျင်းဘူရာမှာတနင်္လာနေ့တုန်းကစတွေ့ခဲ့ပြီးဘေကျင်းမြို့ရဲကအစိုးရဧည့်ခေဟာမှာလဲညာလုံးပေါက်လုံချုံရေးတင်းကျပ်ထားခဲ့ပါတယ်လက်ရှိကောင်းဆောင်ကင်ဂျုံအန်ရဲ့ဖခင်ကင်ဂျုံအီလ်အရင်ကတရုတ်နိုင်ငံကိုသွားရင်အဲ့ဒီယထားမျိုးနဲ့သွားလေရှိတာမို့အခုလဲကင်ဂျုံအန်ကိုယ်တိုင်လာတာလို့ပို့ပြီးတော့ထင်မှတ်နေကြတာပါကင်ဂျုံအီလ်စီးတဲ့အထူးယထားကိုတခြားမြောက်ကိုရီးယားအစင်းမြင့်ဘဲကိုစလဲမှတရုတ်နိုင်ငံသွားရင်စီးလေမရှိဘူးလို့မြောက်ကိုရီးယားအရေးသုံးသပ်သူပညာရှင်တယောက်ကပြောပါတယ်ကင်ဂျုံအန်တရုတ်နိုင်ငံကိုသွားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကရောမြောက်ကိုရီးယားဘက်ကပါအတည်ပြုပြောခြင်းမရှိသေးပါဘူး။အင်ကာနေ့သတင်းစာရှင်းလင်းပွဲမှာသတင်းထုတ်တွေကမေးပေမဲ့နိုင်ငံခြားရေးဌာနပြောခွင့်ရဟွာချွန်ယင်းကတော့လောလောဆယ်ဒီသတင်းသူမသိသေးဘူးလို့တုံ့ပြန်ခဲ့ပါတယ်။အရင်ကောင်းဆောင်ကင်ဂျုံအီလ်တရုတ်နိုင်ငံကိုသွားခဲ့တော့ကလည်းသူ့ရဲ့ယထားမြောက်ကိုရီးယားနယ်စပ်ဖက်ဖြတ်သွားတော့မှတရုတ်အစိုးရဘက်ကခရီးစဉ်ကိုအတည်ပြုလေရှိပါတယ်။တကယ်လို့သာကင်ဂျုံအန်ဒါမှမဟုတ်လဲမြောက်ကိုရီးယားနိုင်ငံမှာအရေးပါသူတယောက်ယောက်တရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့သတင်းတွေမှန်ခဲ့ရင်တန်တမန်ကြီးအရာအင်မတန်ထူးခြားတဲ့တိုးတက်မှုဖြစ်ပါတယ်ထိတ်တရင်ဆိုင်မယ်ဆိုတဲ့ရန်လိုတဲ့ရည်တည်မှုကနေမြောက်ကိုရီးယားကတန်တမန်ကြီးနီလန်ဘက်ကိုပြောင်းသွားတာဖြစ်ကောင်းဖြစ်မယ်လို့လေးလာသူတွေကသုံးသပ်ပါတယ
်ထို့ကင်ဂျုံအန်ကောင်ကဆင်ဆီပင်းဂျုံကောင်ဟိုဒေဝါကရိုဂျီချန်ခွိကိုဆောင်မပူရှင်ီ굉장히
တကယ်လို့ကင်နာဒီကိုတကယ်လာသွားတယ်ဆိုရင်တော့လက်ရှိရှုပ်ထွေးနေတဲ့နိုင်ငံတကာအခင်းကျင်းကြမှာကိုရီးယားကျွန်းဆွယ်ရဲ့မဟာဗျူဟာမြောက်တိုးတက်မှုချိန်ခွင်ရှာနှိမ့်နိုင်မှုသူတခုခုလုပ်ဖို့လိုတယ်လို့ယုံကြည်တဲ့အတွက်ဒီကိုလာပြီးတော့ဆွေးနွေးတာဖြစ်ပါလိမ့်မယ
်။ဖူဒန်တက္ကသိုလ်ကမြောက်ကိုရီးယားအရေးကျွမ်းကျင်သူချိုင်ဂျင်ယန်ရဲ့အမြင်ဖြစ်ပါတယ်။တရုတ်နိုင်ငံကိုလာတဲ့အတွက်သိပ်မပြေလည်တဲ့တရုတ်နဲ့ဆက်ဆံရေးကိုတိုးတက်စေနိုင်တဲ့အပြင်တောင်ကိုရီးယားသမ္မတအမေရိကန်သမ္မတတို့နဲ့တွေ့ဆုံဖို့ရှိနေချိန်မှာနိုင်ငံတကာရဲ့စိုးရိမ်မှုကိုလည်းပြေလျော့စေနိုင်တယ်လို့သူကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ကင်ဂျုံအန်တို့ဧပြီလရဲမှာတွေ့ဆုံပြီးထိပ်သီးစည်းဝေးပွဲကျင်းပဖို့ရှိတယ်လို့ဂျပန်ဝန်ကြီးချုပ်နဲ့လည်းတွေ့ကောင်းတွေ့နိုင်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လည်းမေလရဲမှာတွေ့ဖို့ပြင်ဆင်နေတာပါ။မြောက်ကိုရီးယားနဲ့အမေရိကန်တို့တွေ့ဆုံဆွေးနွေးကြရင်တရုတ်ဘေးရောက်သွားမယ်လို့တရုတ်အစိုးရဘက်ကစိုးရိမ်မှုရှိနေတာကြောင့်ကင်ဂျုံအန်တရုတ်နိုင်ငံလာတဲ့ဆိုရင်နှစ်နိုင်ငံလုံးအတွက်အကျိုးရှိတယ်လို့ဆိုမျိုးတော်မှရှိတဲ့ Sankyun Institute of China Studies ကပါမောက်ခစောက်ချုံကျူးကပြောပါတယ
်။如果我觉得真的他能来中国的话
ကင်ဂျုံအန်အစိုးရနဲ့ရှီချင်းပင်အစိုးရတို့ကြားမှာဆွေးနွေးတယ်ဆိုတာမရှိသလောက်ပါပဲ။အပြန်အလှန်မယုံကြည်တဲ့စိတ်တွေကလည်းအတော်လေးပြင်းထန်ပါလေ။မြောက်ကိုရီးယားအစိုးရဆက်ပြီးတော့ရပ်တည်နိုင်မှုကင်ဂျုံအန်ကအမေရိကန်နဲ့အပေးအယူသဘောတူညီမှုတွေလုပ်ပြီးတော့တရုတ်အပေါ်မှာစန့်ကျင်မှာကိုလည်းတရုတ်ဘက်ကစိုးရိမ်နေပါတယ်
။တရုတ်နိုင်ငံဟာရခိုင်နယ်ကမြောက်ကိုရီးယားအတွက်အရေးအကြီးဆုံးမဟာမိတ်နိုင်ငံတစ်ခုသာမကအကြီးဆုံးကုန်သွယ်ဖက်နိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မဆောက်တုံးစမ်းသပ်မှုတွေကြောင့်ကုလသမဂ္ဂကပြင်းထန်တဲ့အရေးယူဒဏ်ခတ်မှုတွေကိုချမှတ်ခဲ့တာမှတရုတ်ကလည်းလိုက်နာပြီးတော့ဒဏ်ခတ်အရေးယူခဲ့တာကြောင့်နှစ်နိုင်ငံဆက်ဆံရေးထိခိုက်ခဲ့ပါတယ်။ဒီလိုအခြေအနေမှာကင်ဂျုံအန်သာတကယ်ဘေကျင်းမြို့တော်ကိုသွားတယ်ဆိုရင်တမိုင်းဝင်ထူးခြားမှုအဖြစ်လဲမှတ်တမ်းတင်နိုင်ပါတယ်။2011ခုနှစ်မှာသူမြောက်ကိုရီးယားခေါင်းဆောင်ဖြစ်လာတဲ့ကဘယ်နိုင်ငံကိုမှသွားခဲ့ခြင်းမရှိသလိုဘယ်နိုင်ငံခြားခေါင်းဆောင်တွေမှလည်းတွေ့ဆုံခဲ့ခြင်းမရှိပါဘူး။သူဖခင်ကင်ဂျုံအီရုံကတော့မြောက်ကိုရီးယားအတွက်အရေးကြီးတဲ့တရုတ်နိုင်ငံစီကိုမကြာခဏသွားခဲ့သလို2000ပြည့်နှစ်တောင်နှင်းမြောက်ကိုရီးယားထိပ်သီးစည်းဝေးပွဲမလုပ်ခင်တရုတ်နိုင်ငံကိုသွားပြီးတော့အဲ့ဒီအချိန်တုန်းကတရုတ်သမ္မတဂျန်စီမင်းနဲ့တွေ့ဆုံခဲ့ပါတယ်ရှင်
။မဆုမြတ်မွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်။ VOA American အတန်ရဲ့ဘော်ရူးနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ဓာတ်ရိုက်အင်္ဂါညဓာတ်ရိုက်လီလိုင်းဆွေးနွေးချက်တွေကိုပြန်ပြီးတော့တင်ဆက်ပေးမှာမို့ဆောင်းမြော်နားဆင်ကြပါခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American အတန်မြန်မာပိုင်းအစီအစဉ်က2018ခုနှစ်မတ်လ28ရက်ဗရူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေသလို VO ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားရဖန်ယူနားဆင်နိုင်ပါတယ်ဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ဆရာမပြောသေးဘူးပိရိသတ်ဆိုတာတကယ်တော့ပြည်သူပေါ့နော်ပြည်သူဆိုတာတကယ်တော့အရာအလုံးကိုဆုံးဖြတ်ပြီးနိုင်တယ်ယူရတာမြန်မာပေါ်ကတည်းက
တရရဲ့လိလိုင်းဆွေးနွေးကမ်းစီစဉ်ကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်နှုတ်တင်ပြထားတဲ့အစီအစဉ်၊နာနခင်အင်္ဂလိပ်စာသင်ခန်းစာစတာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပေးပါမယ်။ထိုင်းနိုင်ငံအနေနဲ့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ကိုယ်နဲ့မဆိုင်သလိုနေနေလို့မရတော့ဘူးဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ထိုင်းနိုင်ငံတို့ The Nation သတင်းစာပါသဘောထားအမြင်ဆောင်မကိုကောက်နှုတ်တင်ပြပါမယ်။အခုချိန်ထိဘာမှမပါဝင်ပဲနေနေတဲ့မြန်မာနိုင်ငံရဲ့အင်းကြီးချင်းထိုင်းနိုင်ငံဟာရိုဟင်ဂျာကိစ္စမှာဥဆောင်မှုအခမ်းအနားကနေပါဝင်လှုပ်ဆောင်သင့်ပြီဆိုပြီးတော့အစချီရေးသားထားပါတယ်။ဒီလိုသာမလုပ်ဘူးဆိုရင်ထိုင်းနိုင်ငံအတွက်ကဒေသတွင်းမှာပါပိုးပြီးတော့ဆိုးရွားလာစေလိမ့်မယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လကစလို့ရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာ9သိန်းအပါအဝင်စုစုပေါင်းဒုက္ခသည်တန်းတန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြပြီးအဆက်မပြတ်လဲထွက်ပြေးနေတာကြောင့်ဒီအတွက်ကပူတိုးလာနိုင်ပါတယ်။ဒီပြဿနာကြီးကိုဖြေရှင်းဖို့ဆိုတာလွယ်တဲ့ကိစ္စတော့မဟုတ်ပါဘူး။ကုလသမဂ္ဂကမြန်မာစစ်တပ်ကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေပြုလုပ်နေတယ်လို့စွပ်စွဲပါတယ်။နိုင်ငံတကာအနေနဲ့လည်းဒီဒုက္ခတဲ့အခက်အခဲကြီးကိုကင်တွယ်ဖြေရှင်းဖို့အရေးမှာသဘောထားအမျိုးမျိုးရှိနေကြပါတယ်။နိုင်ငံတော်တော်များများကမြန်မာအစိုးရရဲ့ကင်တွယ်လှုပ်ဆောင်မှုတွေအပေါ်ပြင်းပြထန်ထန်ဝေဖန်ခဲ့ကြတယ်လို့မြန်မာခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုလည်းပြစ်တင်ပြောဆိုနေကြပါတယ်။မြန်မာနိုင်ငံကအဖွဲ့ဝင်ဖြစ်ပါဝင်နေတဲ့အာဆီယံအဖွဲ့ကြီးကလည်းဒီပြဿနာကိုဖြေရှင်းပေးတာတဲ့နိုင်နင်းကင်တွယ်ဖို့ကြိတ်ပြီးတော့အကူအညီပေးနေပါတယ်။ဒီအရေးခင်းကြီးကိုဝင်ရောက်ဖြေရှင်းရေးမှာအာဆီယံအဖွဲ့ကြီးအနေနဲ့အဓိကအခန်းကဏ္ဍကနေပါဝင်မှုတောင်းဆိုမှုတွေရှိနေပေမဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကမှကွဲပြားမှုတွေရှိနေပါတယ်။မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကအရေးယူပါဝင်ဆောင်ရွက်ဖို့အတွက်ဖိအားပေးတိုက်တွန်းမှုတွေရှိပေမဲ့တခြားနိုင်ငံတွေကတော့ခက်ခင်းခင်းနေလိုကြပါတယ်။ထိုင်းနိုင်ငံအနေနဲ့ဒီရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့ပြုံးပြင်းလင်းလင်းပြောဆိုဖို့လိုအပ်နေပါပြီ။ဆိုးရွားလာတဲ့ဘင်္ဂလားဒေ့ရှ်နေဆက်ကဒုက္ခသည်စခန်းတွေကနေလွတ်မြောက်အောင်ကြိုးပမ်းမှုတွေဖြစ်လာပြီးဒုက္ခသည်တွေဟာထိုင်းနိုင်ငံထိရောက်လာမယ်ဆိုရင်ပြဿနာရှိလာနိုင်ပါတယ်။ထိရောက်မှုရှိတဲ့ဖြေရှင်းမှုမျိုးသာမလုပ်ဘူးဆိုရင်ရိုဟင်ဂျာတွေဟာအရှိတ်နဲ့တောင်ဘက်ရက်တွေစီထွက်ပြေးတာမျိုးတွေတကြော့ပြန်ပြီးတော့လှုပ်လာဖို့လားလာတွေရှိနေတဲ့အသဖြင့်ရေးသားထားပါတယ်။ဆက်လက်ပြီးတော့တင်ပြကြတာကတော့ Asia Times Online မှာဖတ်ရှုရတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်အောင် Facebook ကပံ့ပိုးနေသလားဆိုတဲ့ခေါင်းစဉ်နဲ့ Lee Shot ရေးသားထားတာပါ။အရင်ကအင်တာနက်ဝင်ရောက်ကြည့်ရှုသူအလွန်နည်းပါးတဲ့မြန်မာနိုင်ငံဟာအခုတော့ Digital ခေတ်ကြီးတဲကိုကြေကြေပြန့်ပြန့်ရောက်ရှိလာနေပါပြီ။ Facebook ဟာမြန်မာနိုင်ငံအတွက်အင်တာနက်ပဲဖြစ်တဲ့ဆိုရင်အများစုကလက်ခံကြမှာပါ။လူညုံရေးတပ်ဖွဲ့တွေကနေစတင်တဲ့အကြမ်းဖက်မှုတွေလူမှုအတိုင်းဝိုင်းတွင်းမှာဖြစ်ပေါ်နေတဲ့ပြည်ပခန့်တွေတခြားကုလသမဂ္ဂတာဝန်ရှိသူတွေအဆိုအရလူသားဓုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမြောက်တဲ့လုပ်ရက်တွေရိုညာလူနည်းစုတွေအပေါ်မှာမျိုးတုံးတက်ဖြတ်မှုအစင်းလူတောင်ပြောဆိုနိုင်လောက်တဲ့ဖြစ်ရက်တွေကို Facebook ကနေမီးလောင်ရာလေပင့်ပေးနေတယ်လို့ဖြစ်နေပါတယ်။ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ရဲ့အကြီးအကဲမာဇူကီဒါရုစမန်ကမြန်မာနိုင်ငံမှာရိုဟင်ဂျာ6သိန်းနေဆက်ကနေဖြတ်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခအကျပ်အတည်းဖြစ်ပွားမှုမှာ Facebook ဟာအရေးပါတဲ့အခမ်းအနားကနေပါဝင်နေတယ်လို့ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာ Facebook သုံးစွဲတဲ့အကောင့်တန်း30ရှိပြီးတော့ Mobile Phone အယောင်းဆိုင်တွေမှာ Facebook အကောင့်ဖွင့်ထားပြီးသားဖုန်းတွေလည်းဝယ်ယူနိုင်ပါတယ်။ တန်း30ဆိုပေမဲ့လူတယောက်မှာအကောင့်တစ်ခုတည်းပိုးပြီးတော့ဖွင့်ထားကြသူတွေရှိပါတယ် Facebook ကမြန်မာအစိုးရရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်အစိုးရရဲ့ပြည်သူကိုပြောချင်တဲ့သတင်းစကားတွေကို Facebook ကနေတဆင့်တင်ပြပါတယ်ဒါကြောင့်မြန်မာပြည်သူလူထုကြားမှာရောအစိုးရဝန်ထမ်းတွေအတွက်ရော Facebook ကအမြဲတမ်းအရေးကြီးတဲ့အစိတ်ပိုင်းကြီးတစ်ခုဖြစ်နေပါတယ် Facebook ကတဆင့်ဝါဒဖြန့်နာတွေသတင်းအထုဖန့်ချီမှုတွေတွေးထိုးလှုံ့ဆော်တာမျိုးတွေလည်းရှိနေပါတယ်ဆယ်စုနှစ်တင်နဲ့ချီးပြီးတော့စစ်အစိုးရရဲ့အုပ်ချုပ်မှုအောက်မှာတင်ကြားခဲ့ရတဲ့ပညာရေးစနစ်ကြောင့်လူအများစုမှာစမ်းစစ်ဝေဖန်နိုင်စွမ်းနဲ့အချက်လက်တွေကိုသုံးသပ်စစ်ဆေးတတ်မှုအားနည်းနေကြတာကလည်းပြဿနာတစ်ခုဖြစ်နေတဲ့အကြောင်းရေးသားထားပါတယ
်။ VOA ရဲ့ volume နဲ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့နားဆင်ရမှာကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာ American Indian အတုံးနှုံးတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
ဒီနေ့မြေတွေတင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b i t e bite ကကိုက်ထားတာ t h e the b u l l e t bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whisky အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင်းခံနိုင်တဲ့သဘောဖြစ်ပါတယ်။တနည်းတော့ကြည်စံကိုကိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ်။ idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ When the demand was down, US automakers had to bite the bullet and cut jobs.
ဝယ်လိုအပ်ကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထည်ပင်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When the demand was down, US automakers had to bite the bullet and cut jobs.
မလွဲမရှောင်သာအန်ကျိလုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ?
Bite the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလာတန်းစီစဉ်တက်ဆက်တဲ့ American Indian 3 English စာသင်ခန်းစာတွေကိုတင်ဆက်ပေးကြတာပါအခုတော့မနေ့ကညပိုင်းတုန်းကဆွေးနွေးကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးပါမယ်မတ်တင်ကြီးထက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်
ကျန်တရရဲ့လေးလိုက်အစီအစဉ်ကနေကြိုးဆိုပါရစေ။ကျမသင်္ကေတထိုက်ပါ။မြန်မာရုပ်ရှင်တွေဗီဒီယိုကားတွေမြန်မာဇာတ်ကားတွေရဲ့ရည်သွေးနဲ့ပတ်သက်ပြီးတော့ရုပ်ရှင်ကြီးပြည်သက်တွေကြားကြဲကြဲပြန့်ပြန့်ဝေဖန်မှုတွေစမ်းစစ်မှုတွေအပေါ်အနုပညာရှင်အတိုင်းဝိုင်းကြမှာအရေးတယူရှိပါသလား။ဒါဒီနဲ့ပတ်သက်ပြီးတော့ပြုပြင်ပြောင်းလဲဖို့အတွက်ဥတီနေတာတွေရောတွေ့ရပါသလားဆိုတာကိုဒီညမှာစမ်းစစ်ဆွေးနွေးချရအောင်ပါရှင်။ဥဆောင်ဆွေးနွေးပေးဖို့အတွက်ဆိုင်းဆရာသတင်းစာဆရာကိုဦးဆွေNow New York Flint Film Academy ကျောင်းစဉ်ရုပ်ရှင်ထုတ်လုပ်သူကိုကျော်သိန်းခအခွင့်အရေးလှူရှားသူမတ်တင်စာရွှင်လက်ရည်ကိုကျွန်မဖိတ်ခေါ်ထားပါတယ်။အဲ့တော့ဒီအနုပညာလောကမှာစိတ်ကူးသစ်တွေအတွေးခေါ်သစ်တွေလုပ်ပုံကိုင်းပုံအသစ်အခင်းကျင်းသစ်ပေါ့နော်။အနုပညာလောကမှာတကယ်ပဲခါခါတီးတီးဖြစ်နေကြပါသလား?ဆရာကိုဦးဆွေအရင်ဆုံးဆွေးနွေးပေးပါရှင်ဆရာ
။အဲ့တော့ဟိုကျွန်တော်မြေဘဝသိမိကြတဲ့စစ်တုံးကဆိုဘယ်ကြည့်ရေတော့မရှိအနေနဲ့ဝေခြေဘွားတော့နူးအကျဉ်းတို့လင်မယားကြံမို့စားရစားရဇကားကြီးအများကြီးပဲဗျပြောရရင်မြန်မာရုပ်ရှင်ကအဲ့ဒီချစ်ကာလကအစင်းနဲ့မနေချက်ဘူးတနည်းနည်းဇကားပေါင်းအများကြီးပြောက်ခဲ့ပြီမယ်လေတရိပ်သက်ကရုပ်ပြည့်ရုပ်ရှင်အပ်ပြီးခဲ့ဒါပေမဲ့အဲ့ဒီချစ်မှလည်းပြောမယ်ဆိုဒီချစ်ခေါ်ပေါ်ဗျာဟိုပေါ်ကားတွေလည်းရှိကောင်းရှိကြမှာပေါ့နော်ဒါပေမဲ့နေခဲ့လိမ့်မယ် ဒါပေမဲ့ဒီနေ့ခင်မှာကြတော့ပေါကားတွေတော်တော်များနေတယ်အခုပိစက်အများစုဝေဖန်ကြတဲ့အတိုင်းပဲပေါ့ဗျာနော
်ဟုတ်ကဲ့ရှင့်ဆရာ
ပေါကားတွေဘာလို့ပေါ့ဟုတ်ကဲ့ပါပေါကားတွေဘာလို့ဒီလောက်ပေါ်များအရာတာလဲဆိုတာကိုကျွန်တော်ညပြောရမယ်ဆိုရင်ဗီဒီယိုဒီမဇလာထက်မှာဖလင်းရှားပါပြီးတော့ရုပ်ရှင်လိုက်ဖို့ခက်ခဲလာတဲ့အချိန်ဗီဒီယိုပေါ်လာတယ်အဲ့ဒီပေါ်လာတဲ့ပုံမူတည်ပြီးတော့မြန်မာရုပ်ရှင်ကစင်ကြဲဖြစ်စင်ရအခုလုံးကြာဆုံးရတာဖြစ်တယ်။ဒါကြောင့်ဗီဒီယိုဖြစ်မှာအကုန်လုံးကအမျက်ဆုံးရရေးဟိုအဓိကထားလာကြတယ်။နောက်စီးပွားရေးသမားတွေထုတ်ထုတ်ရေးလောကတွေဝင်လာကြတယ်။စိတ်ယုံတွေကထုတ်လိုက်တဲ့ဂုံပစ္စည်းလူတွေဇွေလူပဲပေါ့ဗျာ။ပြောရမယ်ဆိုရင်တော့တစ်နှစ်တစ်နှစ်ကိုဇကားကြီးအများကြီးထွက်ပြကြတယ်။သုံးလေးရက်နဲ့ရိုက်နိုင်တဲ့တိုက်တာတွေကိုမင်းသားတွေကလည်းသဘောကျခဲ့တယ်။အဲ့ဒီလိုပဲဟိုပြောရမယ်ဆိုရင်ထုတ်လုပ်မှုတွေအရသဘောကျခဲ့တာဟောဗျာဒါကကျွန်တော်ကစာနေသမားတစ်ယောက်အနေနဲ့လင်းလန်းကြံနေမှာအဲ့ဒီတော့အတောင်းနဲ့အစီအစာတရားအနေနဲ့ကျွန်တော်မြင်မိတွေ့တဲ့အရာတွေကိုပြောတာပေါ့နော
်ဟုတ်ကဲ့ပါဆရာဟုတ်ကဲ့ပါရှင်ဟုတ်ကဲ့
ပြီးတော့ဟိုရိုက်ခွင်းပေါ်မှာလေတင်းကိုထိုင်ရေးကြတယ်နော
်တချို့
ထိုင်ရည်ဆိုကျွန်တော်မြေဝါးတင်နေငွေရငွေတွေ့ကြရတာဝတ္ထုကိုကန်ပြီးတော့တင်းနဲ့မပါတော့ဝတ္ထုစာအုပ်တန်ပြီးတော့အဲ့လိုလိချတာလေးပေါ့နော်ပြီးတော့ချောင်းသာကိုသွားကြတယ်တခါသွားလို့ရှိရင်၃လေးကားလောက်ရိုက်တတ်ကြတယ်ကျွန်တော်ဆိုလိုတာဘာလဲဆိုတော့အမှုပညာကိုငွေအတွက်အမှုပညာကိုခုတုံးလုပ်ပြီးတော့ငွေအတွက်သုံးချခဲ့တာကြတာပေါ့နော်ဒါပေမဲ့အကုန်လုံးတော့မဆိုလိုပါဘူးဒါပေမဲ့အများစုကတော့အဲ့ဒီအတိုင်းဖြစ်ကြကြတယ်အဲ့ဒီရဲ့ဒန်ဒီအလုံးပါမြန်မာရုပ်ရှင်လောကအခုလိုကြာတင်လာကြရတာပေါ့နော်ဒါကျွန်တော်အရင်ပြောတာပ
ါဒီကိစ္စနဲ့ပတ်သက်ပြီးနောက်ပိုင်းမှာလည်းကျမတို့အခြေတဝက်ထပ်ပြီးတော့ဆွေးနွေးကြတာပေါ့အဲ့တော့ဟိုပါဝင်ဆွေးနွေးဖို့အတွက်ကိုဘိုးဘိုးရှိပါတယ်ရှင
်ထောက်ခံပါလားဆရာပြောတဲ့ပုံစံကျွန်တော်လည်းအဲ့လိုမျိုးပေါ့လေဟိုအခုကသူတို့ကဟိုအနုပညာကိုတိုးတက်ချင်တယ်တိုးတက်ချင်တယ်ပြောတယ်ဘာမှဟိုနီးပညာပိုင်းမှာလည်းအာမထက်နောက်ပြီးကြရင်စီလုံးမှုပိုင်းမှာလည်းအာနေဟိုဟိုပြိတက်ကိုလည်းသူတို့ကအဲ့လိုမျိုးဟိုသူတို့ရိုက်ပြဟိုမြန်မာပြိတက်ကတော့မြန်မာကားပဲကြည့်တဲ့ပြိတက်ကတော့သူတို့ရိုက်ပြတဲ့ကားလောက်ပဲကြည့်ရတာပေါ့လေအကောင်းကောင်းကားတွေကျွန်တော်တို့အများကြီးမျှော်လင့်တာပေါ့ဒါပေမဲ့သူတို့ကဟိုအနုပညာအခုကျွန်တော်ပြောချင်တာအနုပညာလောကဘာလို့မတိုးတက်လဲဆိုတော့သူတို့ဘယ်လိုပြောမလဲဟိုအနုပညာရှင်တွေပေါ့နော်တိထက်ပို့ပြီးတော့ဤပညာပိုင်းနောက်ပြီးကျရင်ဟိုဇလန်းရဲ့ခိုင်မာမှုအဲ့ဒါမျိုးတွေကျွန်တော်ကတော့ပို့ပြီးစ조사တင်တယ်လို့ပို့ပြီးထင်ပါတယ်ခင်ဗျာနောက်ပြီးကျတရားကိုတရားအဲ့ဒါမျိုးတွေဟိုအပြစ်တွေပုံချအပြစ်တွေပြောနေမှာဆိုအားလုံးဟိုစုပေါင်းဟိုပေါ့နော်ဟိုအရှိရဟိုအရှိရလူကြီးတွေကလည်းနောက်ကလူငယ်တွေရဲ့လူငယ်တွေရှိမှပြန်တင်စရာရှိတာတင်နောက်ကလူငယ်တွေကလည်းအရှိရလူကြီးတွေရှိမှပြန်လေ့လာရှိတယ်ဟာလေ့လာပြီးအဲ့ဒါမျိုးလေးဟိုကောင်းကောင်းလေးလုပ်ရင်တော့စေပိတတ်ပေါ့စေတနာထားပြီးလုပ်ရင်တော့ဤထက်ပို့ပြီးအောင်မြင်မယ်လို့ထင်ပါတယ်အခုတော့ဟိုလောလောဆယ်တော့အမှုပညာလောကအဲ့လောက်ထီတော့တိုးတက်နေလို့ကျွန်တော်မထင်သေးဘူးခင်ဗျာဟုတ်ကဲ့ပ
ါဟုတ်ကဲ့ပါကျေးဇူးပါရှင်ကိုဘိုဆွေးနွေးသွားတာတော့ဒါလူကြီးတွေရောမျိုးဆက်အဟောင်းတွေရောမျိုးဆက်သစ်တွေရောရှိနေပြီးသားလူတွေရောအသစ်တွေရောအပြန်အလှန်လေးစားမှုနဲ့ပူးပေါင်းဆောင်ရွက်ကြဖို့ဆိုတဲ့ဘက်ကနေပြီးတော့ဆွေးနွေးသွားတာပါအဲ့တော့ဒီမျိုးဆက်သစ်မျိုးဆက်ဟောင်းဆိုပြီးတော့ကိုဘိုခုနပြောသွားသလိုပဲကျမတို့စီကိုစာရေးသားလာတဲ့လူတယောက်ရှိပါတယ်အဲ့ဒါကတော့တောင်ကြီးကကိုညီညီပါရှင်မတ်ဤတန့်စင်ကဖတ်ပြပါမယ်အစား
ဟုတ်ကဲ့ပါရှင်သူကရေးသားထားတာကတော့မြန်မာလူငယ်တွေဟာဆယ်စုနှစ်များစွာကလေးကနိုင်ငံတကာကိုထွက်ပြီးပညာသင်ကြတယ်။တချို့ကစီးပွားရေးဆိုင်ရာတချို့ကနည်းပညာဆိုင်ရာတချို့ဆိုအနုပညာတီထွင်မှုဆိုင်ရာစာရတွေကိုတွေ့နေရပါတယ်။သူတို့တွေဟာသင်ပြီးတဲ့ပညာကိုတချို့ဆိုမိမိကောင်းစားဖို့အဲ့ဒီပြည်ပနိုင်ငံတွေမှာပဲလုပ်ကင်စားတောက်ကြသလိုနှလုံးသားလှတဲ့လူငယ်တချို့ကြတော့အမိမြန်မာနိုင်ငံကိုပြန်ပြီးတီထွင်စမ်းသပ်ပြကြတယ်။ရုပ်ရှင်နယ်ပယ်ဘက်ကိုပြောရရင်နောက်ပိုင်းလူငယ်တွေကတိတ်တော်ပြီးတော့စီးစနစ်ရှိတဲ့အပြင်သူတို့ရဲ့ထုတ်ကုန်ရုပ်ရှင်ကားတွေဟာအစင်တန်းတစ်ခုကိုလှမ်းချိတ်လာနိုင်တာသတိထားမိတယ်။ငွေပေးကြည့်ရတာတန်တယ်လို့ပရိသတ်ရဲ့အတိအမှန်ပြုခံရတဲ့အထိကြော်ကြားလာကြတယ်။အခုတော့အဲ့ဒီလူငယ်တွေကိုရင်ဘတ်ဖွင့်ပြီးလက်ကမ်းကြိုဆိုရမယ့်အစားကန့်လန့်တိုက်ပြီးတော့တင်းခံနေတဲ့လူတစုကိုမြမရုပ်ရှင်ကြည့်ပရိသတ်ကဒီပွဲမှာရှင်းရှင်းလင်းလင်းကြီးကိုတည်လိုက်ရတယ်။အဲ့ဒါကတော့မူမပြောင်းတဲ့လူဟောင်းတွေပါပဲ။ဒီဝေဖန်ချက်ပေါ်ကိုကျော်တင်ခါရဲ့အမြင်ကိုနားထောင်ကြပါလေလို့ရေးထားပါတယ်ရှင်
။ကိုကျော်တင်ခါကိုတော့ကျမတို့စီကိုသာဆာရေးသားလာတဲ့တော်ရရှင်တူကတောင်းဆိုထားပါတယ်ဒီပေါ်မှာကိုကျော်တင်ခါဆွေးနွေးပေးပါဦးရှင်
။ဟိုအထက်က
ရဲ့ဟိုအတွေ့အကြုံရှိပြီးတော့လက်ရှိဟို main stream ထဲမှာရှိရတဲ့လူတွေနေတဲ့ဒီလူတစ်ပိုင်းကြီးဝင်လာတဲ့ပတ်သက်ပြီးတော့ဟိုစိုးရိမ်စိတ်ရှိနေတယ်လို့ပဲကျွန်တော်ကပြောချင်ပါတယ်တကယ်တော့ဟိုကျွန်တော်ကြည့်လာကအတရားနေပြီးတော့ဒီပညာရေးတင်းလာတယ်ဟောအထင်းမှဝင်ပြီးတော့ဒါလုပ်ချင်တော့တိုးတက်ဖို့အတွက်ဟိုဝင်ရောက်လုတ်ကင်မှုစိတ်နေပေါ့နော်ကြောက်လာကြတယ်ကြောက်လာကြဆိုတော့ဟိုဘယ်လိုပြောမလဲဟိုပေါ့တကယ်ဆိုရင်တလိုင်းဒီပါအမှန်ဆိုလို့ရှိရင်ဟိုလက်ရှိရိုက်နေတဲ့သူလေးစားတယ်ပဲတတိုင်းတိုင်းလည်းရှိပါတယ်ဒီမှာဒီမှာလည်းလက်ရှိတယ်ရွှေရှင်ဟိုရိုက်နေကြတယ်ဘာလို့ဆိုတော့သူရိုက်တဲ့ကားကြီးလည်းဟိုနေအဲကျွန်တော်ကတော့ review ပဲဖတ်နိုင်တာပါဗျာဟိုသဘောကျပါတယ်ဟိုဒီ review တွေဖတ်ပြီးတော့လည်းအဲဘယ်လိုဖြစ်သလဲဆိုတော့သူတို့သွားတဲ့ line နဲ့ဒီအပြင်ကနေပြီးတော့ဟိုဒီမှာကြီးဝင်လာပြီးတော့ဟာဟိုပြန်ပြီးပြင်ပြီးတော့ဒီမှာကြီးဝင်လာပြီးတော့ဟိုအခုမှရွှေရှင်ရိုက်ကြတယ်ပေါ့ဒီလူတွေတွားရလိုက်တလိုက်နော်အခုလိုမျိုးမျိုးဆက်တည်တွေလည်းပါတာပေါ့လေဒါမျိုးချို့တင်ရအပြင်မှာကဲဟိုအတင်းကနေဝင်လာတာမဟုတ်မြန်မာပြည်ထဲမှာပဲဒါပေမဲ့ဟိုသူတို့ရိုက်နေတဲ့ရုပ်ရှင်တွေအစ်စ်ဆိုလို့ရှိရင်ဒါတာအစ်စ်တွေပေါ်လာတယ်သူတို့ရိုက်တဲ့ရုပ်ရှင်တွေသူတို့တွားနေတဲ့ line နဲ့တကယ်လက်ရှိ main screen မှာရိုက်နေတဲ့ဒါတာတွေတင်ပြတဲ့ပုံစံတွေကတလိုက်ကြီးပါအဲ့တော့ကျွန်တော်ကဘယ်လိုပြောချင်တာလဲဆိုတော့ okay သူတို့မှလည်းသူတို့ပြိတ္တနဲ့သူတို့အပြင်နေပြိတ္တကလည်းအစ်စ်တွေကိုဆိုတော့ဒီအနုပညာနဲ့ပတ်သက်ပြီးတော့အရသာအစ်စ်ပေါ့ဗျာသူတို့ကလည်းဟိုမတရင်လူတွေနဲ့မတူတာကိုတမျိုးတစ်ပုံတို့ခံစားကြည့်နေတယ်။သိရင်တော့အဲ့တော့ပြိဿကလည်းသူပြိဿနဲ့သူကရှိသားပြီးသားဖြစ်တဲ့ကြောင့်ပေါ့တကယ်ဆိုလို့ရှိရင်ဟိုတကယ် main screen မှာရှိတဲ့လူတွေနေနဲ့ဒါကစိုးရိမ်စရာကိစ္စလည်းမဟုတ်ဘူး
။အဲ့တော့ဒီစိုးရိမ်စိတ်ဆိုတဲ့နဲ့ပတ်သက်ပြီးတဲ့ခါရောက်တော့ဒါအနုပညာလောကပဲရှင်ကြဲကြဲပြန့်ပြန့်ကြီးပဲ။ဘသူမဆိုဒီလောကမှာဝင်ရောက်ချေချနိုင်တယ်ဘသူမဆိုကိုယ့်ရဲ့ထုတ်ကုန်ပါပဲဒါဟာပြိဿကြိုက်လို့ရှိရင်ဒါဟာရက်တီလို့ရတာပဲ။ဆိုတော့ခုနဆွေးနွေးသွားကြသူတွေထဲမှာလည်းပါပါတဲ့စိုးရိမ်စိတ်ပေါ့နော်။ဒီ main stream ဟိုနေပယ်ထဲမှာရှိနေတဲ့လူဟောင်းတွေရဲ့စိုးရိမ်စိတ်လူသစ်တွေအပေါ်မှာစိုးရိမ်စိတ်ဆိုတော့ဆရာကိုဦးစွေဒီပေါ်မှာဆွေးနွေးပေးပါဘာတွေကိုစိုးရိမ်နေကြတာလဲရှင်ဘာစိုးရိမ်ချက်များရှိနိုင်ပါသလဲ
ဟိုအရင်ဆုံးပြောချင်တာဟိုဆရာမပြောသေးဘူးပိရိသတ်ဆိုတာတကယ်တော့ပြည်သူပေါ့နော်ပြည်သူဆိုတာတကယ်တော့အရာအလုံးကိုအဆုံးဖြတ်ပြီးနိုင်တဲ့လူတွေပါမြန်မာပေါ်ကတွေတကယ်တော့မြန်မာနိုင်ငံမှာတကယ်တော့အများကြီးပါအဲ့တော့အကယ်ဒမီစီစီရေးချင်ကြီးအဖွဲ့တော်ပါလေဦးကြည်စိုးဆောင်ကအစမတန်ရပြောမှုပါ။နော်အဲ့တော့တကယ်တမ်းဒီလိုကြည့်ရတဲ့ကတကယ်အစိမ့်နေမြင်တာနည်းနည်းလေးပါ။အဲ့တော့ဒီမှာပေါကားကြီးဘာလို့ကြည့်နေရလဲဆိုတော့ပိရိသတ်ကြောက်ပါပဲ။ပိရိသတ်ကကြည့်လို့ဥပမာပြောရရင်ဟိုမက်တန်ကြီးတဲ့ဖြစ်ဖို့ပေါ့နော်မုံရရောက်နေ။အဲ့ဒီမုံရကပိရိသတ်ကမစားဘူးဆိုရင်မက်တန်ကြီးဆက်ထွက်နိုင်မှာမဟုတ်ဘူးပေါ့နော်။အပိစက်ကစားသုံးနေလို့ဒါလည်းမတည်ညက်လို့ဒါလည်းဆက်ပြီးတော့ရောင်းနိုင်တော့အဲ့ဒီသဘောပါပဲရုပ်ရှင်ဆိုတာစူးပိုင်းနိုင်တယ်ကြာအဲ့တော့ကျွန်တော်တို့မြန်မာရုပ်ရှင်လောကမှာပေါကားတွေရှင်းနေကြတယ်ပိစက်နဲ့ဆိုင်တာပေါ့နော်ပြောရမယ်ဆိုရင်အရာအလုံးကပိစက်နဲ့ဆိုင်ပါတယ်ပိရိသတ်ဟာအရာအလုံးကိုရွေးချယ်ခြင်းရှိတယ်ဆိုတာအခုခီတို့တင်းမောင်နဲ့ညောက်ပေါ်မှာအကောင်းဆုံးဖြစ်ကြပါလေကြီးဟိုဒီဟိုခြေလုံးကနီးမောင်းနိုင်ရောက်ရဲ့အောင်မြင်မှုကဘေးသက်ရဲ့အဆုံးဖြတ်အဓိကလည်းဆိုတော့အကောင်းဆုံးဖြစ်ကြပါလေနော
်ဟုတ်ကဲ့
အဲ့တော့ဟိုကျွန်တော်တို့အတွက်အကုန်လုံးပေါကားကြီးရက်ဖို့ကလည်းဘေးသက်ပုံမှာလည်းမူတည်တယ်မြန်မာရုပ်ရှင်လောကကြီးတိုးတက်မှုဆိုတာလည်းဘေးသက်ပုံမှာမူတည်လာတယ်လို့ကျွန်တော်ပြောပြပါ
ဟုတ်ကဲ့ပါဆရာကျေးဇူးပါရှင်အဲ့တော့ဒီမြန်မာရုပ်ရှင်ဇာတ်ကားတွေနဲ့ပတ်သက်ပြီးတော့ဒါကြောကြားသူတွေပါနော်အမှုပညာနယ်ပယ်ဆိုတာတိတ်ပြီးတော့မှလည်းဩစာကြီးပါတယ်ဒီကြောကြားသူတွေရဲ့တာဝန်ယူမှုတာဝန်ခံမှုအပိုင်းကိုလည်းကျွန်မဆွေးနွေးကြင်ပါတယ်မတ်တင်စာရှင်းလက်ရေးဆွေးနွေးပေးပါအောင်ရှင
်ကျွန်မတို့လက်ရှိကြက်တာနေရုပ်ရှင်တွေပေါ်မှာဒီလုံးခဲ့တော့နှစ်နှစ်သုံးနှစ်လောက်ခေတ်ကကျွန်တော်တို့ဒီရက်သက်အဖွဲ့အစည်းတွေလူခွင့်ရေးအဖွဲ့အစည်းတွေထဲမှာပြောဆိုကြတာရှိပါတယ်ကျွန်တော်တို့မှာလိုအပ်ချက်တွေရှိနေပြီဒါလည်းဆိုတော့ရုပ်ရှင်လောကကလောကသားတွေကအခုလက်ရှိနမေတော်သားနေတဲ့ဒီရုပ်ရှင်ပညာရှင်တွေဒီမှာရှိသေးရှိတတ်တဲ့အသိပညာပေါ့နော်ရှိသေးတဲ့အသိပညာလို့ပြောတာသူတို့ရဲ့ဟိုဒီရုပ်ရှင်အမှုပညာဆိုတာထက်ကိုဒီကျွန်တော်တို့နိုင်ငံမှာအသိဉာဏ်နေခဲ့တဲ့ဒီလူခွင့်ရေးဆိုင်ရာဒီမိုကရေစီပိုင်းဆိုင်ရာသူတို့ကအပေါ်မှာဒီမတူကွဲပြားမှုတွေပေါ်မှာဘလို့ဒီနေ့မှာတော့ကြာပါတဲ့လည်းဆိုအထက်လက်ဒီဒါလေးကတော်တော်လေးကိုဟိုအားနည်းနေရပေါ့နော်ကျွန်တော်ဒီဘက်ဒီဒီတက်တော့လှရှားအနိုင်ငံကြီးတမားတွေတက်မှာတော့ဒါတွေကအများကိုအားကောင်းခဲ့တယ်ဆိုရင်တကယ်ဒီလူတွေရှားမှာလည်းအားနည်းနေတယ်လို့ပြောဒီရုပ်ရှင်လောကသားတွေထဲမှာလည်းအားနည်းနေရအောင်ကျွန်တော်ဒါရောဝတ်ချင်နေရတယ်တော့ဒီမတန်ဆန်းနေအပေါ်မှာဟာတာလို့တာလောင်ပြောင်းတာဒီထောင်းနဲ့ထောင်းနဲ့ပုံစံပြီးပိုလီယိုတွေအပေါ်မှာလောင်ပြောင်းတာဖြစ်တဲ့အခါမှာဒီပိုလီယိုမတန်ဆန်းဒီအဖွဲ့အစည်းတွေ
ရတဲ့မှာတော်တော်လေးကိုစိတ်မကောင်းဖြစ်ကြတယ်အဲ့လိုပဲလိန်ယူချစ်သူတွေအပေါ်မှာလည်းဒီဟာတာအနေနဲ့ပဲအဓိကကျလာတယ်ပေါ့နော်ကျလာခဲ့တဲ့အခါမှာလိန်ယူချစ်သူတွေကိုအရင်ကတည်းကဒီမှာတို့ဒီဘာသာရေးအရာဖြစ်စေလူမှုရေးအရာဖြစ်စေနှိမ့်ချထားတဲ့အခြေအနေမှာဒီဒီရုပ်ရှင်တွေပေါ့နော်အားလုံးကမီဒီယိုပြုလုပ်ကြည့်ကြတဲ့ရုပ်ရှင်တွေမှာလည်းလူချစ်သူတွေအပေါ်မှာလွဲမှားတဲ့တည်င်းစကားတွေပေါ့ဒါတကယ်လူချစ်သူအကြောင်းတွေကိုတော့တည်င်းဟိုအခုဒီနေ့နိုင်ပိုင်မှုတွေမရှိရင်လည်းဟိုပြရတဲ့အခါတော့အမရောက်တယ်အဲ့လိုရောက်တဲ့ခါကျတော့ခင်လက်တွေ့ကလင်းလင်းချစ်သူတွေပေါ်မှာတွားပြီးထိခိုက်စေတာလူကုန်တိတ်ခါကိုထိခိုက်စေတဲ့အချက်တွေတော့များများစွာမြင်လာရတယ်။အဲ့တော့ဒါဒီကျွန်တော်တို့ဒီလူတိုင်းဝိုင်းကိုလည်းကျန်ပြီးအစိတ်အထောက်ဖြစ်စေတယ်ဒီအတွက်ကိုကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေကိုလူခွင့်ဖွဲ့စည်းရတယ်ငင်းငင်းလေးလို့မတင်တော့ဘူး။လူပညာရှင်တွေနဲ့ဆွေးနွေးရတော့မယ်သူတို့အသိပညာပေးပြီးကျွန်တော်တို့လုပ်ဆင်ပြီးတော့ကျွန်တော်တို့မြင်လာတယ်ပေါ့နော်
။ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ကိုနေဦးလင်းရှိပါတယ်ကိုနေဦးလင်းဆွေးနွေးဖို့စောင့်နေပါတယ်ရှင်ဝင်ရောက်ဆွေးနွေးပါကိုနေဦးလင်း
အဲပြောရရင်တော့ဗျာကဘာကြီးလုံးနေဆိုတာလက်မခံနိုင်သေးတဲ့သူကဘာကြီးပြားနေသေးလေလို့ပဲထင်တဲ့လူတွေနဲ့ပြိပခါလို့ပဲရှင်းပါတယ်ဗျာဘယ်လိုပဲဖြစ်ဖြစ်ကျွန်တော်အမြင်ပြောရရင်တော့ဒါဒီဘာကြောင့်ဖြစ်လဲဆိုသေးချာစဉ်းစားလို့ရှိရင်တော့ဗျာအဓိကတော့ဇကားရိုက်နေဆိုတာဇညုံးလို့တာပေါ့နော်ဇညုံးဆိုတာလေဇညုံးအရင်မှာဘာရှိလဲဆိုတော့ကျွန်တော်တို့ဖြစ်တော့ပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့အချိန်တုန်းကဆိုလို့ရှိရင်တော့အဓိကတော့စာပေအားနည်းမှုကပေါ်ပေါက်လာတာပေါ့နော်စာပေများများဖြစ်ဖတ်မယ်စာပေလူတွေအသိဉာဏ်များများမြင့်လာမယ်အဲ့ဒီအခါမှာသူတို့ရဲ့ဓမင်းကလည်းပုံပြီးတော့အည်သွေးရှိတဲ့ကိုကိုကိုလည်းအည်သွေးမြင့်တင်တယ်လို့လူတွေလည်းအည်သွေးရှိလာတယ်အည်သွေးရှိတဲ့ရုပ်ရှင်ကားတွေကိုပို့ပြီးတော့နှစ်သက်လာတယ်လို့ထင်ပါတယ်ဗျကျွန်တော်တို့ဥမာတခုဆိုပါဆိုဗျာဥဒုခရိုက်တဲ့ဟာမျိုးပေါ့နော
်ဟုတ်ကဲ့ရှင်
နော်ဥဒုခခေကနောက်တစ်ခုကကြံမိုးလိုဟာမျိုးပေါ့နော
်ဟုတ်ကဲ့ရှင်တ
ော့တော့ကလူဟာအကောင်းကြိုက်လာတာနဲ့လည်းအများအကောင်းကိုမျိုးလင့်လာတာပေါ့နော်တဖြည်းဖြည်းအဲ့တော့ပြီးခဲ့တဲ့ခေတ်မှာဘာဖြစ်သွားလဲဆိုတော့လူတွေရဟောပေါ့နော် blame ပေါ့ဟိုတခြားသူကိုအပြစ်တင်နေနေနေပဲကိုကိုကိုဟောပေါ့နော်ရှေ့ဥရောက်တယ်ပေါ့နောက်ခုလည်းပြန်စင်းစားကြည့်ဗျာဒီပြီးခဲ့တဲ့နှစ်ပိုင်းမှာဗျာဟိုနဝတ္တရပဲဆိုပါစို့ဒီဂီတလိုင်းနဲ့ရုပ်ရှင်လိုင်းညာဂီတလိုင်းကတိုးတက်လာတယ်ဗျာဘသူမှအပြစ်ပြောလို့မရဘူးလေးပြူဆိုတာကျွန်တော်စင်ကာပူရောက်မှသိတာဒါပေမဲ့သူ့စကားကိုသူ့တခြင်းကိုကျွန်တော်ဒီနေ့တည်းလက်ခံလို့ရတယ်ဗာလဲဓာတ်ပါတယ်ဒါကနပါတဲ့ philosophy ဘာညာပေါ့ဗျာအကုန်လုံးပေါ့နော်
တွေးခေါ်ပါဟုတ်ကဲ့အ
ဲ့တော့ရုပ်ရှင်ကဘာကြောင့်မဖြစ်တာလဲ instrument ကြောင့်လည်းမဟုတ်ဘူးလူတွေကြောင့်ပဲမတိုးတက်တယ်လို့ပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုနေဦးလင်းကျေးဇူးပါရှင်အဲ့တော့ကျွန်မနောက်ဆုံးအနေနဲ့ဆရာကိုဦးစွေကိုအလှည့်ပေးချင်ပါတယ်ဆရာsecond 30လောက်ပဲအချိန်ရပါတယ်အဲ့တော့ဒီမြန်မာရုပ်ရှင်ကားတွေအပေါ်ဆရာပြစ်ပြစ်နှစ်နှစ်ပေါ့နော်ဝေဖန်မယ်ဆိုရင်ဆရာဘာများပြောချင်ပါသလဲဒီတိုးတက်ရင်နဲ့ပတ်သက်ပြီ
းကျွန်တော်နိုင်ငံကုန်တက်ကြကြရဗျအခုလက်ရှိမြန်မာရုပ်ရှင်ကားတွေမြစ်သက်တဲ့ကိုနေရပိမသာလင်မြစ်သက်ဆိုတာရုပ်ရှင်အတက်ပညာအဝဝကိုစနစ်တကျစင်ရတက်မြောက်ကြတဲ့လူငယ်တွေကိုကျွန်တော်တို့အားကိုးဖို့လိုအပ်နေပြီကျွန်တော်တို့လူကြီးတွေကိုအားကိုးလို့မရတော့ဒါပဲကျွန်တော်ပြောပြရစေ
ဟုတ်ကဲ့ပါဆရာကိုဦးစွေကျေးဇူးတင်ပါတယ်ရှင်နောက်ဝင်ရောက်ဆွေးနွေးပေးခဲ့တဲ့ဒီကိုကျော်သိန်းခမတ်တင်စာရှင်လက်ကြီးကိုနေဦးလင်းအပါဝင်သောရရှင်တွေဝင်ရောက်ဆွေးနွေးပေးခဲ့ကြတဲ့သူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်ဒါကတော့အင်္ဂါနေ့ညပိုင်းမှာဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။မလ22ရက်နေ့ဟာကမ္ဘာရေနေဖြစ်တာနဲ့အညီတန်ရှင်းတဲ့ရေရဲ့ရေကြီးပုံကိုမိမောင်းထိုးပြဖို့ကမ္ဘာတဝန်းရေနဲ့ဆက်ဆက်ပြီးဖြစ်နေတဲ့ပြိပခါတွေကိုဖြေရှင်းရေးလှုပ်ဆောင်ဖို့အခွင့်အလမ်းတစ်ခုဖြစ်ပါတယ်။ရေမရှိဘဲအသက်မရှိနိုင်ပါဘူး။ဒါပေမဲ့လူပေါင်းတန်း2000နီးပါးဟာတိတ်ကိုဆိုးရွားစွာရေရှားတဲ့ဒေသတွေမှာနေနေကြရပါတယ်။လူသန်းပေါင်း1800လောက်ဟာမစင်အညစ်အကြေးတွေပါတဲ့တောက်ရေအရင်းမြစ်တွေပေါ်မိခိုနေကြရပါတယ်။ဒါကြောင့်ဝမ်းပြက်ဝမ်းလျှောလို့အသက်ပေးကြနိုင်တဲ့ယောဂပိုးတွေရမယ့်အန္တရာယ်ရှိနေပါလေ။လက်ရှိရေသုံးဆွဲပုံနဲ့မတန့်ရှင်းမှုပုံစံအတိုင်းဆက်သွားနေမယ်ဆိုရင်2050ပြည့်နှစ်ရောက်တဲ့အခါအန္တရာယ်ကြမယ့်လူပေါင်းတန်း3000အထိဖြစ်သွားမှာပါ။ရေအရည်အသွေးနဲ့အရည်အတွက်ကိုထိန်းသိမ်းဖို့ရေစိုးတန့်စင်တာကိုပိုလုပ်ဖို့လိုအပ်နေတယ်လို့သဘာဝပေါ်အခြေခံနဲ့စိမ်းရောင်ချယ်အခြေခံအဆောက်အုံတွေကလည်းကုန်ကြစီနေတဲ့နိလန်းတွေပါ။လက်ရှိမှာမြေနဲ့ရေကိုရရှိခံမဲ့နီလန်းနဲ့မဟုတ်ဘဲအသုံးပြုနေကြတာကမတန့်ရှင်းမှုနဲ့ရှားပါးမှုတို့ကိုဖြစ်စေပါတယ်။တစ်တော့မြေနဲ့လာပြီးတဘာဝနုံးမြေတွေပျောက်သွားတာနဲ့အမျှခြောက်သွေးတဲ့ဒေသတွေပိုခြောက်သွေးလာပြီးစိုက်ပျိုးရေအတွက်တင့်တော်မှုမရှိတော့ပါဘူး။ Modum Mulu, Ji Mia Biajare di Dariale, Bobido, J Miamiane, Pintane, Gilomu Mugu, Kanzaja Bari. Mizilo Bedona Gale, Petana Cuba. Mizilo Bedona Jo, Aboya Milo, Nasangarangani, Dan Lise, T. Nessin Sonsho Nebi, She, Carbone, Hara Dadugu, Miji, Tindi Nanzuan, Tidi Tata, Jo Baduani Bari. Sidore Yirema, Nitrogen, Phosphorus, Mia Bia Bani Ragale, Ji Madan Shinare, Diga, John Cuba. Dine Kaba Jine Sambugu, Nature for Water, she addressed the Bawa Dialu Pitarama, a town to Shibari. Nasade Yazuye, Jine Sessade, Pedanarigo Pishin, the Bawago, Belu, a dompu Namesura, Susan Sharp with Jabuba. Dini Landre, the Dori, Miakempo Mirine, the Bawa no Mirigo, Bianting Dina, Midrigo, Jilan Lumine, Bianchi Sada, Jilan Yonshop, Jagan, Hindi Hibia Bindu, Sai Budari, Bawamare, Tari Alunha. Ji Yashimune, as ye do, tending be me, the Bawa chicken, Nila, Namuna River. Ji Lanyon shout, tending Sabu Yugo, Boga on Lobi, Dida like a penway, the Dibul and Bama Bunigo, Sabu Bido, Mizilo Piadonago, Gawain Mare. Ye Zogo, sit up dancing be, see one mugari, Boo Arkon on Lone Mare. The Bawa ya, Yugo, sit up, tainta nine, no mirigo, Gawerane, Mima a jay wungo, Shotaragale, ye see rane, Madan Shimugo, Yosibare. ကျွန်တော်တို့ရဲ့ဂေဟာစနစ်ကိုအစင်းနေထားတဲ့အခါကျွန်တော်တို့အသက်ရှင်တန်တူတဖို့လိုအပ်တဲ့ရေပမာဏလူဒုရစေရေးပိုးပြီးခက်ခဲစေပါတယ်ဒီပြဿနာများပြားကိုဖြေရှင်းတာမှာသဘာဝကိုအခြေခံတဲ့နည်းလမ်းတွေကဘယ်လိုအထောက်အကူဖြစ်စေမလဲဆိုတာကမ္ဘာကြီးနေ့မှာကျွန်တော်တို့စူးစမ်းလေ့လာကြဖို့ပဲဖြစ်ပါတယ်ခင်ဗျာ
American Soya ရဲ့ သဘောထားအမြင်အပေါ်ကိုတင်ပြပေးပါရစေ
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အပေါ်မှောက်ကြောင်းထပ်မှန်ပြီးတော့အတိပေးလိုပါတယ်ခင်ဗျာ VOA
ဘူရောနောက်ဆုံးရရှိထားတဲ့စစ်ဝင်စားစရာနိုင်ငံတကာသတင်းကြေညာပေးပါလိမ့်မယ်ဘရစ်နိုင်ငံမှာရုရှားတရှုံဟောင်းနဲ့တူသမီးတို့ကိုစစ်တုံးအဆင့်အာယုံကျော်ထိခိုက်စေတဲ့လက်နက်နဲ့တိုက်ခိုက်မှုမှာရုရှားကနောက်ွယ်မှာရှိနေတဲ့တိုက်ကိုတိတာတယ်လို့အမေရိကန်ကာကွယ်ဝန်ကြီးဂျင်မက်တစ်ကပြောကြားရင်းရုရှားရဲ့အန်ဒီအေဂျီတဲ့ဗျံပတ်တာလောက်ရဲ့အတွက်အပြစ်ဒဏ်ဝေဖန်လိုက်ပါတယ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
Jinping, Pejaja, Miagoya Gonson, Kim Jong Unha, Dilning and Go Muslan, the Sangay, the Ningan, and Muslan, the Sushi, Bodapuni, Yoshi Nijang, Dil Sua, Singwa, the Nintanaga, Dipuari, Keys and Drenning and Gonson, the Uruha, Beijing, she be do come on my drizzle, Sunu Kaja, John, a popiabari. Dio Tamara, she net, Dio Tamara, Gro, Paini Chunuha, Miagoya Gonson, Kim Ne Zenido go, Nyasan, taking a campy, Piovi Wegole, a 2 day of Kejang, Popia Tabare, Dresson where a canary go, Dio Winijo, Legion, a bowing, Dio Communic Party, Boho Comedy, Nyapian, Dio Dutamara, 1 Gishan, a day of Kede, Lusuare, Sunu Muri, Dren Shiga, Kim Akulo, Dio Nangango, but Mauzo, Rayo Dret. Community Boho Party, Comedigani Biro, New Twins or Juzo Gerelu, Pio Jacobari. Yamabiga Pitu Tan, the Chico Sepia, Asho, Nolinja came as it, Mondia, Mamiata Hun, Lumue Petipaca, San Carrigo, Peshabo, Vatican Sam Yamaning and Hammy and my Charles Cardinaga, Tarinsaga, but I don't like Barry. American Tamara, Donald Tramia, Tamara Tatan Selila, Jala Jama, America Amyazuga, Tugu, Matokan Jabim, Kaimani, Siboyjo, Tamara Trump, Loya, Tokamu, Dola, Rilu, Sitanriga, Piata Bari.
Tara Nasoya Tarasi, Zazia, Nanganaga, the Rin, Chinchuku, Tokimuta, Jinya, Dora Pipare, Kuminadu, Sisin Tolu, Yimuga, Kucho, Olympic Bido, Atam Bansaya, Engineer, Terry Smith, Pipare, Kumia. V. VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကသောတာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆံမိုးဝေပါခင်ဗျာ
This program has come to you from the Voice of America, Washington.